Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American သံမြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်ဇူလိုင်လ14ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပါပြီ။ဒိုင်းဒိုမီတာ32.40-48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ COVID-19 အခြေအနေအရ VOA အစီအစဉ်တွေကိုပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါမယ်ရှင်။ကျမသင်္ကီထိုက်ပါ။ကမ္ဘာတစ်လွှားမှာ COVID-19 ကူးစက်မှုတိုးမြလာနေတာနဲ့အတူပဲအရင်ကပုံမှန်အခြေအနေမျိုးအနာဂတ်မှာပြန်ဖြစ်မလာနိုင်တော့ဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှင်းလာနေမှာသတိပေးလိုက်ပါတယ်။ကမ္ဘာတစ်လောမှာ COVID-19 ကူးစက်ခံရသူ73သန်းနီးပါးရှိပြီးသေဆုံးရသူက9,000နီးပါးကိုရောက်ရှိလာကြောင်း Johns Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာမှတ်တမ်းကဖော်ပြပါတယ်
။ Too many countries are headed in the wrong direction. The virus remains public enemy number 1.
ဗိုင်းရပ်စ်ကိုထိန်းချုပ်ဆောင်ရွက်ရေးအတွက်နောက်ကျသွားပြီဆိုတာမရှိကြောင်းဒါပေမဲ့လည်းနိုင်ငံအတော်များများကတော့လမ်းကြောင်းအမှားကိုဦးတည်နေတယ်လို့ WHO ရဲ့အကြီးအကဲ Tedros Adhanom ကအွန်လိုင်းကလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်အိန္ဒိယနိုင်ငံမှာ24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ် 28,900 ဦးရှိခဲ့ကြောင်းတနင်္လာနေ့မှာအတည်ပြုပြောဆိုခဲ့ပြီးဒီရေအတွက်ဟာဆိုရင်ကူးစက်ခံရမှုအများဆုံးနေ့အဖြစ်စံချိန်သစ်ဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါ၊တက်ဆက်စ်၊လူးအီစီယားနာနဲ့အာရီဇိုနာပြည်နယ်တွေအပါအဝင်ပြည်နယ်အများအပြားမှာဗိုင်းရပ်စ်ကူးစက်မှုတွေများလာတာနဲ့အတူပဲအမေရိကန်မှာတနင်္ဂနွေနေ့ကဗိုင်းရပ်စ်ကူးစက်သူအသစ် 6,000 ကျော်ရှိခဲ့ပါတယ်ရှင်။ဂျပန်နဲ့တောင်ကိုရီးယားကအမေရိကန်စစ်မှုထမ်းတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုများလာနေချိန်မှာပဲအမေရိကန်ပြည်ထောင်စုအတွင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမထိန်းချုပ်နိုင်တာကပြည်ပမှာတာဝန်ထမ်းဆောင်ကြတဲ့အမေရိကန်စစ်ဖက်ဆိုင်ရာမစ်ရှင်တွေအပေါ်စပီးရိုက်ခတ်တက်ရောက်မှုရှိနေပြီလို့သုံးသပ်သူတချို့ကတင်းနှင်းလာနေမှသတိပေးပါတယ်ဂျပန်နိုင်ငံအိုကီနာဝါမှာရှိတဲ့အမေရိကန်မရိန်အခြေစိုက်စခန်းတစ်ခုမှာပြီးခဲ့တဲ့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ60ကျော်ရှိတယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကတင်းငွေနေနေမှာပြောပါတယ်။ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ကအိုကီနာဝါစခန်းတွေကမရိန်တပ်ဖွဲ့ဝင်တွေမိသားစုဝင်တွေကွန်ထရက်တာတွေကိုအပြင်ထွက်သွားလာမှုကန့်သတ်လိုက်တယ်လို့စခန်းပြင်ထွက်သွားလာခွင့်အတွက်လည်းကန့်သတ်တားမြစ်ချက်တွေချမှတ်ထားပါတယ်။တောင်ကိုရီးယားနိုင်ငံမှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကြားဗိုင်းရပ်စ်ကူးစက်ခံရမှုကတော့ပိုပြီးထိန်းချုပ်ထားနိုင်တဲ့အနေအထားရှိပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ကနေတောင်ကိုရီးယားကိုရောက်လာပြီးတဲ့နောက်ဗိုင်းရပ်စ်ကူးစက်ခံအတည်ပြုထားသူတပ်ဖွဲ့ဝင်တွေနဲ့ဆက်ဆက်ပတ်သက်သူအနည်းဆုံး34ယောက်ရှိတယ်လို့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့ရဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာ18နှစ်တာအတွင်းပထမဆုံးအကြိမ်ဖြစ်မဲ့ပြည်ထောင်စုအစိုးရရဲ့တည်တံ့ပြစ်ဒဏ်စီရင်မှုကိုကျင့်သုံးကွက်မြတ်ဖို့နိုင်ရီပိုင်းအလိုမှာပဲဖက်ဒရယ်တရားသူကြီးတဦးကတားမြစ်မိန်ထုတ်လိုက်ပါတယ်။အခုလိုအပြစ်ပေးကွက်မြတ်မှုကိုတားမြစ်လိုက်တာကြောင့်လက်ရှိဆေးထိုးအဆုံးစီရင်မှုလုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးဥပဒေကြောင့်အရာခြေပလျှောက်ထားခွင့်ရသွားစေမှာပါ။အိုကလာဟိုမာပြည်နယ်ယူကွန်ကလူပြိုအမျိုးသားရေးဝါဒီအဖွဲ့ဝင်တဦးဖြစ်သူဒန်နီယယ်လူးဝစ်လီကိုအင်ဒီယားနာပြည်နယ်ကဖက်ဒရယ်အစိုးရချင်းထောင်တစ်ခုမှာတင်းနှလာနေနေခင်ပိုင်းစေထိုးကွက်မြတ်ဖို့စီစဉ်ထားတာပါအသက်၈နှစ်အရွယ်မင်းကလေးငယ်အပါအဝင်၃ဦးပါမိသားစုတစုကို1996ခုနှစ်ကတပ်ဖြတ်ခဲ့မှုနဲ့ဒန်နီယယ်လူးဝစ်လီပြစ်ဒဏ်ချမှတ်ခံထားရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအင်တာနက်အွန်လိုင်းကနေကြောင်းတက်မဲ့နိုင်ငံတကာကျောင်းသားတွေကိုနေထိုင်ခွင့်ဗီဇာထုတ်မပေးရေးအမေရိကန်အစိုးရရဲ့ညွှန်ကြားချက်ကို Harvard နဲ့ MIT တက္ကသိုလ်တွေရဲ့အမှုဖွင့်တိုင်ကြားချက်မှာတက္ကသိုလ်ပေါင်း200ကျော်ကလက်မှတ်ထိုးထောက်ခံချက်တင်သွင်းခဲ့ကြပါတယ်။ Stanford နဲ့ Duke တက္ကသိုလ်အပါအဝင်တက္ကသိုလ်59ခုကတော့တင်းနှင်းလာနေမှာပဲအမှုအတွက်ထောက်ခံလွှာကိုတင်သွင်းခဲ့ကြတာပါ။
တန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 9.3 ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာအင်္ဂါနေ့မနက်ကင်ဗီယိုရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အမေရိကန်နဲ့တရုတ်ကြားနျူကလ িয়ার လက်နက်နဲ့ပတ်သက်လို့တင်းမာမှုပြဿနာအသစ်တွေဖြစ်မှာစိုးရိမ်တဲ့အကြောင်းပြချက်နဲ့အမေရိကန်နဲ့ရုရှားကြားနျူကလ িয়ার ဆွေးနွေးပွဲတွေမှာပါဝင်ဖို့တရုတ်ကလက်မခံငင်းဆန်လိုက်ပါတယ်။သုံးနိုင်ငံလက်နက်ထိန်းချုပ်ရေးသဘောတူညီချက်နဲ့ပတ်သက်လို့တရုတ်ရဲ့ငင်းဆန်မှုကတိတ်ကိုပွင့်လင်းတယ်လို့ဒါကိုအမေရိကန်ကလည်းသိပါတယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဇော်လီချင်းကတောက်ကြနေမှာပြောပါတယ်။အမေရိကန်နဲ့ရုရှားကြားနျူကလ িয়ার ဒုံးကျည်ပိုင်ဆိုင်မှုကန့်သတ်လျှော့ချရေးသဘောတူချက်ကို2010တုန်းကချုပ်ဆိုခဲ့တာပါအခုနောက်ပိုင်းတရုတ်နိုင်ငံကတဖြည်းဖြည်းကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်လာတဲ့အတွက်နျူကလ িয়ার သဘောတူစာချုပ်အသစ်မှာတရုတ်နိုင်ငံကိုထည့်သွင်းတဲ့ကြောင်းသမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်းယန်ကပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပြောခဲ့ပါတယ်လက်နက်ထိန်းချုပ်ရေးသမ္မတရုံးရဲ့အထူးတန်တမန်တန်မာကြီးမာရှယ်ဗီလင်းစ်လီယာကလည်းနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ကမ္ဘာအင်အားကြီးသုံးနိုင်ငံလက်နက်ထိန်းချုပ်ရေးဆွေးနွေးပွဲမှာတရုတ်နိုင်ငံကိုပူးပေါင်းပါဝင်ဖို့ဖိတ်ခေါ်သွားမယ်ကြောင်းနိုင်ငံသားဤဝန်ကြီးဌာနပြောခွင့်ရ Morgan Ortegas ကကြာသပတေးနေ့ကြေညာချက်မှာပြောဆိုခဲ့ပါတယ်တရုတ်ကဆွေးနွေးပွဲမှာမပါဝင်ဖို့ညှင်းဆိုလိုက်ပြီးအမေရိကန်ကဒီကိစ္စနဲ့ပတ်သက်လို့တရုတ်ကိုတိုက်တွန်းနေတာဟာတရုတ်နိုင်ငံရဲ့အနေအထားကိုပြည့်ဝင်းအောင်လုပ်တာလို့တရုတ်နိုင်ငံသားဤဝန်ကြီးဌာနကပြောပါတယ်အခုလိုနျူကလ িয়ার ဆွေးနွေးပွဲတွေမှာတရုတ်ကိုထည့်သွင်းဖို့ကြိုးစားလာတာဟာတရုတ်ရဲ့စိတ်အင်အားကိုအမေရိကန်ကအတိအမှတ်ပြုရရောက်တယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံရဲ့နယ်ဘက်က NDS ထောက်လှမ်းရေးရုံးကိုတာလီဘန်အသေးခံဘုံးကွဲသမားတဦးဝင်ရောက်တိုက်ခိုက်တာကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီး36ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။စာမင်ကန်ခရိုင်အိုင်ဘက်မြို့မှာအခုလိုဝင်ရောက်တိုက်ခိုက်မှုဟာပြီးခဲ့တဲ့သတင်းပတ်တည်းအာဖဂန်လူညုံရေးတပ်ဖွဲ့ဝင်အများအပြားသေဆုံးခဲ့ရတဲ့တာလီဘန်တွေရဲ့တောက်လျှောက်တိုက်ခိုက်မှုတွေကတခုဖြစ်ပြီးအမေရိကန်ဦးဆောင်တဲ့ညဉ့်ဉေးကြိုးပမ်းမှုအတွက်စိန်ခေါ်ချက်အသစ်တရဖြစ်လာပါတယ်။ NDS ရုံးတိုက်ခိုက်မှုအတွင်းဒီဆုံးတန်ရာရသူတွေထဲမှာအယက်သားတွေပါဝင်ပြီးအမျိုးသမီးတွေလည်းပါဝင်တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအီဗရာဟီမီက VOA ကိုပြောပါတယ်တင်းနှလာနေက NDS ရုံတက်ခတ်မှုကိုသူတို့ရဲ့တပ်ဖွဲ့ဝင်3ဦးကတာဝန်ယူလုပ်ခဲ့တာလို့တာလီဘန်ဘက်ကအတည်ပြုကြေညာပါတယ်ဖောက်ခွဲရေးအထုပ်တင်ဆောင်လာတဲ့ကားနဲ့ NDS ရုံဝင်ဝါကိုအသေးခံဘုံးကွဲသမားတို့ကဖောက်ခွဲတိုက်ခိုက်လိုက်ပြီးနောက်ကျန်တဲ့တာလီဘန်တပ်ဖွဲ့ဝင်တွေက NDS ရုံဝင်တွေကအာဖဂန်လူညုံရေးတပ်ဖွဲ့ဝင်တွေကိုဝင်ရောက်ပစ်ခတ်ခဲ့တာလို့စမန်ဂန်ဒေသတာဝန်ရှိသူတွေကပြောပါတယ်အဲ့ဒီအပြန်အလှန်ပစ်ခတ်မှုဟာတနင်္လာလောက်ကြာမြင့်ခဲ့ပါတယ်ခင်ဗျာဆော်ရီနိုင်ငံတောင်ပိုင်းကြီးစန်းမြို့ကရေနံချက်စက်ရုံရင်တစ်ခုကိုရင်းမြင်အခြေဆိုင်ဟူသည့်တဘုံတွေကညတကောင်ရန်အချိန်မှာအဝေးတိန်ဒရုန်းယာဉ်နဲ့ဒုံးကျည်တွေဖောက်ခွဲတိုက်ခိုက်တာလုပ်ခဲ့တယ်လို့ဟူသည့်စစ်ဘက်ပြောခွင့်ရကတင်းနှင်းနာနေမှာပြောပါတယ်အစောပိုင်းတုန်းကတော့နေဆက်ကိုဖျက်ပြီးဆော်ရီအာရေဗျဘက်ဦးတည်လာတဲ့ဟူသည့်တဘုံတွေရဲ့ဒုံးကျည်လေးလုံးနဲ့ဖောက်ခွဲရေးဒရုန်းယာဉ်6ဆင်းကိုကြားပြတ်ဖြက်စီးနိုင်ခဲ့တယ်လို့ဆော်ရီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကပြောပါတယ်အခုရေနံဆက်ရုံကိုတိုက်ခိုက်မှုမှာဆော်ရီဘက်ကကြားပြတ်တိုက်ခတ်မှုလုပ်ခဲ့မလုပ်ခဲ့ခြင်းရှိမရှိဆိုတာကိုတော့အတည်ပြုချက်မပေးပါဘူးပင်လယ်နီနားမှာရှိတဲ့ဂျီဇန်မြို့ကဆော်ရီအရမ်ကိုကုမ္ပဏီပိုင်ရေနံချက်ဆက်ရုံကြီးဟာတနေ့ကိုရေနံစီ4သိန်းလောက်ထုတ်နေတာပါအဲ့ဒီဆက်ရုံဟာရင်းမြင်နေဆက်ကနေမိုင်40လောက်အကွာမှာရှိပါတယ်ယမန်နိုင်ငံမှာဆော်ဒီကြောတောက်နောက်ခံပေးရတဲ့နိုင်ငံတကာအသိမှတ်ပြုအစိုးရကိုဟူသီတပုံတွေက2014မှာဖြုတ်ချခဲ့ပြီးနောက် 2015 မတ်လကစလို့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ကယမန်ရေးကိစ္စမှာဂျားဝင်ဆွတ်ဖက်ရင်းဟူသီတပုံတွေနဲ့အပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာလူဦးရေတန်းတစ်ထောင်ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာအင်တာနက်ဇင်းနှုန်းသက်တာပြီးလူတွေအလွယ်တကူသုံးနိုင်မှုအတွက် Google ကုမ္ပဏီကအိန္ဒိယမှာဒေါ်လာ10ဘီလီယံယင်းနှိမ့်မြုပ်နှံသွားမယ်လို့ကြေညာလိုက်ပါတယ်အိန္ဒိယရဲ့အနာဂတ်နဲ့ဒီဂျစ်တယ်နည်းပညာဆိုင်ရာစီးပွားရေးကဏ္ဍအပေါ်ယုံကြည်စိတ်ချမှုရှိကြောင်းဒီဆုံးဖြတ်ချက်ကပေါ်လွင်စေပါတယ်လို့ Google အမှုဆောင်အရာရှိချုပ်စန်တာပီချာရဲ့တနင်္လာနေ့ကြေညာချက်မှာဖော်ပြပါတယ်။အိန္ဒိယနည်းပညာကဏ္ဍပြောင်းလဲရေးအတွက်လာမယ့်5နှစ်ကနေ9နှစ်ထဲသုံးမဲ့ Google ရဲ့မတ်တီငွေကတဆင့်နည်းပညာကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေလှုပ်သွားမှာဖြစ်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုကအိန္ဒိယတနိုင်ငံလုံးမှာပြည်သူတွေအင်တာနက်ပို့ပြီးသုံးခွင့်ရလာဖို့အလေးထားပြီးစီဝါရေးလုပ်ငန်းရှင်တွေအွန်လိုင်းမှာလုပ်ငန်းလည်ပတ်နိုင်အောင်အပြောင်းလဲလုပ်မဲ့ကိစ္စကိုလည်းကူညီသွားမှာဖြစ်ပါတယ်။ Google ကိုအင်္ဂလိပ်ဘာသာနဲ့သုံးနေရကအိန္ဒိယရဲ့ဒေသဆိုင်ရာဘာသာစကားနဲ့ အလွယ်တကူဝင်သုံးနိုင်ဖို့ရည်ရွယ်ပြီး Google ကတိုးချက်လှုပ်ဆောင်လာတာဖြစ်ပါတယ်ခင်ဗျာ။အင်္ဂါနေ့မနက်ခင်း view ရဲ့သတင်းတွေကိုမှတ်တင်ကြီးထိုင်တဲ့အတူကျွန်တော်ညဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်။အခုချိန်ကစပြီးသတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။ကျမစုမမရှင်ကမ္ဘာတဝန်းကံရောဂါကိုဗစ် -19 ကူးစက်ပြန့်နှံ့မှုအရှိန်မြင့်နေစေမှုမြန်မာပြည်သူလူထုအနေနဲ့မပေါ်ဆပဲအလေးနက်ထားဆက်ပြီးကြိုတင်ကာဝယ်ကြဖို့နဲ့အထူးသဖြင့်မိမိတို့ရဲ့ရင်သွေးငယ်လေးတွေကြောက်တက်အပြင်ထွက်တဲ့အချိန်ကိုဗစ်ရောဂါပိုးမကူးစက်မခံရအောင်မိဘတွေအနေနဲ့အထူးသတိထားကြဖို့ Community Fever Clinic စေတနာဝန်ထမ်းဆရာဝန်တွေကသတိပေးစကားပြောကြားလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်။ကမ္ဘာတဝန်းမှာတော့ COVID-19 ကမ္ဘာကံရောဂါကူးစက်မှုပေါင်းကဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့စစ်တမ်းကောက်ယူမှုအချက်အလက်အရကူးစက်မှုပေါင်း 12.8 သန်းကျော်ရှိပြီးသေဆုံးသူပေါင်းက 9 သိန်းကျော်သွားပြီဖြစ်ပါတယ်။မြန်မာပြည်မှာလည်းကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင်သတင်းထုတ်ပြန်ချက်အရကလေးငယ်လေးတွေပါပါဝင်တဲ့ COVID-19 ကူးစက်သူပေါင်းက 330 ကျော်သွားပြီဖြစ်ပြီးရောဂါကြောင့်သေဆုံးသူက 6 ဦးထိရှိနေပါတယ်။အခုဆိုရင်တော့တဖြည်းဖြည်းနဲ့အများပြည်သူသွားလာလှုပ်ရှားတဲ့နေရာတွေမှာလူအုပ်စုလိုက်သွားလာနေပြီးရောဂါမကူးစက်ရအောင်ကြိုတင်ကာကွယ်မှုတွေပေါ့ဆရောနေလာကြတာတွေ့ရလို့ဒါကတော့အန္တရာယ်ကြီးတဲ့အခြေအနေဖြစ်တယ်လို့စေတနာဝင်တဲ့ဆရာဝန်တွေကသတိပေးပြောဆိုပါတယ်။အထူးသဖြင့်ကလေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်တွေရောဂါကူးစက်မခံရအောင် Community Fever Clinic ကစေတနာဝင်တဲ့ဆရာဝန်ဒေါက်တာကျော်မင်းထွန်းကအကြံပေးပါတယ
်။ကလေးပဲဖြစ်ဖြစ်လူကြီးပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်ဒီလိုအပ်မှအပြင်သွားပါပါတော့။လိုအပ်ပါနဲ့ကျွန်တော်အပြင်မထောက်တာဟုတ်ပြီးအပြင်သွားရင်လည်းကျွန်တော်ဒီနှာခေါင်းစည်းတက်မယ်မှတ်ဆက်မယ်ဒီ face shield ကြီးပါပဲပေါ့နော်။အဲတက်ပြီးတော့ဒီ social distancing နဲ့ရှင်ရတော့ဒီအပြင်သွားရင်အဲ့ဒါလေးအဓိကနေရင်တော့ကောင်းတာပေါ့နော်အဲကလေးမိဘတွေပြောကြတာခုနကလေးကိုပေါ့နော်တောင်းမှာအစားတဲ့ဆိုင်လေးဒီအိမ်မှာကနေတေချာထုတ်ပို့ပြီးတော့အစားတောက်တွေပြင်ဆင်ပြီးတော့အဲထည့်ပေးစီခြင်းနဲ့ဆိုတော့နောက်ထပ်ကြောင့်ဟိုဒီကျောင်းသွားတိုင်းကလေးမက်ဆေ့ပေါ့နော်တက်ဖို့ပေါ့နော်ကလေးမိဘတွေဆင်သူကလေးတွေပြီးတော့ပြောပြစီခြင်းနဲ့ပေါ့နော်အမတ်မချုပ်ဖို့အတွက်ပဲပြောတကူတန်ရှင်းဖို့အောင်ဟန်ချက်လေးပေါ့နော်ဒီတော့တိတိလေးကလေးတွေတုံးလို့ရအောင်ဟန်ချက်လေးဆောင်ထားပေါ့နော်ပြောတကူဟိုကိုင်ပြီးဆိုင်လက်ဆေးဖို့ပေါ့နော်အဓိကတကူတန်ရှင်းရေးကိုကလေးမိဘရေးရတယ်ဆင်ကလေးတွေကိုပေါ့နော်အသိပညာလေးအနေနဲ့ရှောင်မသွားခင်ကလေးအသေးစားလေးသင်ပေးသေးခြင်းနဲ့ပေါ့နော
်လူတို့ကိုကျန်းမာရေးပညာပေးနေတဲ့စေတနာဝန်ထမ်းဆရာဝန်တူဦးဖြစ်တဲ့ဒေါက်တာကျော်စွာဦးကလည်းမြန်မာပြည်သူတွေအနေနဲ့လုပ်ငန်းခွင်ထဲမှာဒါမှမဟုတ်လူထုထက်တဲ့နေရာတွေကိုသွားလာကြတယ်ဆိုရင် mask ကိုမဖြစ်မနေတတ်ကြဖို့နဲ့လက်ကိုသေချာစွာဆေးကျော်ကြဖို့အထူးသတိပေးပါတယ်
ဟိုဒုတိယလိုင်းမဖြစ်အောင်ဆိုပြီးတော့အဓိကလူစုလူဝေးကိုတနင်္ဂနွေတော့ရှောင်မှုရယ်ဒီ social distancing ပေါ့နော်ခက်ခွက်ခွာနေဖို့ရယ်အဲ့ social distancing ခက်ခွက်ခွာနေလို့မရတဲ့အခြေအနေတစ်ခုပေါ့နော်လူစုလူဝေးဖြစ်နေတဲ့အခြေအနေတစ်ခုဆိုရင်တော့ကျွန်တော်တို့ကမဖြစ်မနေ mask ကိုတော့တက်ဖို့ရယ်နောက်တစ်ခုကလက်ကိုမကြာခဏပြေးဖို့ပေါ့နော်လူစုလူဝေးတဲ့ကဖြစ်နေကြတာလေနောက် social distancing ကလည်းကျွန်တော်ကဟိုတိတ်မလုံးနိုင်တော့ဘူးပဲပြောရမှာပေါ့နော်အဓိကနှစ်ချက်တော့မဖြစ်မနေလိုက်နာဖို့တော့ဒါဗီဒီယိုပန်ကြားတင်တယ
်ကိုဗစ် -19 ကူးစက်မခံရအောင်ကလေးမိဘတွေနဲ့ကလေးတွေချာမှာသတိထားဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းအပြန်အလှန်ပညာပေးတင်တယ်လို့ကလေးဖခင်တူဦးလည်းဖြစ်တဲ့ဒေါက်တာကျော်စွာဦးကပြောပါတယ
်ဒီပိုင်းတော့မိဘတွေကဟိုချို့လဲဒီကျမရဲ့အသိပညာမြင့်တော့ပေါ့နော်မိဘရဲ့ကိုယ်တိုင်ပူပေါင်းဆောင်ရွက်မှုကအားကောင်းတာပေါ့နော်မိဘရဲ့ကိုယ်တိုင်တာသမီကိုသင်ပေးတာရှိတယ်နောက်တစ်ပိုင်းကျတော့ချို့ကမိဘကိုယ်တိုင်ရတယ်ဒီပေါ်မှာတိတ်ပြီးအာရုံစိုက်မှုမရှိဘူးအဲတိတ်ပြီးစိတ်ဝင်စားတာလည်းရှိတယ်ချို့လည်းမကြောက်တော့တာလည်းပါတယ်ပေါ့နော်အဲ့တော့သူနဲ့ဆက်ဆက်နေတာသမီးရတယ်အဲ့ပုံမှာအဲ့တိုင်းနဲ့တွားတာပေါ့နော်ဆိုတော့နောက်တစ်ပိုင်းကျတော့ဗာလဲဆိုတော့ကလေးတွေရဲ့အပိုင်းတော့ကလေးတွေကတော့အခုဗာပြည့်သူကဒီအိမ်မှာနေရတာမွန်ကျက်လာတာပေါ့နော်ဒါနဲ့မှသူတို့တော့တခြားလေးတင်ပေးပြီးတော့ပေါ့နော် mask ကိုတော့မဖြစ်မနေတက်ဖို့လက်ဆေးဖို့အတင်းအောင်တော့ခက်ခွာခွာနေဖို့ပေါ့နော်အချိန်မောင်းများစွာနဲ့နားညီအောင်တော့ပြောပြီးသူတို့တော့သုံးမနေရမှာပေါ့နော
်ကိုဗစ်ကာလရက်ွက်မျိုးနယ်တွေထဲမှာကျန်းမာရေးအခပဲဝန်ဆောင်မှုပေးနေတဲ့ Community Fever Clinic တွေကိုရေရှည်ဖွင့်လှစ်ပြီးတော့လူထုကိုကျန်းမာရေးစောင့်ရှောက်မှုဆက်ပေးသွားမှာပါလို့ Community Fever Clinic တာဝန်ခံတဦးဖြစ်တဲ့ဒေါက်တာကျော်မင်းထွန်းကပြောပါတယ
်။နောက်ပိုင်း Fever Clinic ကတော့ရေရှည်ဖွင့်ဖို့တော့ကြောင်းမှန်တယ်။ဒါပေမဲ့အခုပြဿနာဘာဖြစ်လဲဆိုတော့လူငယ်ရပါတော့နော်။လူကျောင်းနဲ့ဖွင့်ပြီးတော့သူနာပြုတွေကိုကျွန်တော်ဒီကျောင်းကျန်းမာရေးပေးရတော့မှာရှိတယ်။ဒီမျိုးနယ်ဒီဟိုဒေသတော်အပတ်ကိုပေးရမှာရှိတယ်။ပြီးတော့ရက်ွက်တွေထဲမှာသူနာပြုတွေကလေးကာကွယ်ဆေးထိုးပို့ဖို့ရှိတယ်။အဲ့တော့ကျွန်တော်ပြရမှာဆိုတော့ကျွန်တော်မှသူနာပြုအခက်အခဲရှိတယ်။ဆရာဝန်တွေကလည်းဒီဆေးရုံဆေးကန်းတွေမှာပြန်ပြီးတော့လုပ်ငန်းခွင်နဲ့ဝင်သွားတာရှိတယ်။အဲ့ကြတော့ဆရာဝန်ရလည်း volunteer ဘက်ကနည်းလာတယ်။ဒီနောက်ချက်တော့ကျွန်တော်ဒီကူညီပေးတဲ့ provider အဖွဲ့အစည်းတွေသူတို့ကလည်းဟိုလုပ်ငန်းခွင်နဲ့ပြောင်းသွားတော့ဒီဘက်ကိုဟိုအားမဆိုင်တိုင်တော့ဘူးပေါ့နော်။နောက်ဆုံးတော့ကျွန်တော်အခုဒီနောက်ပိုင်းရှိရလူနဲ့ပဲကျွန်တော်တိကျလေးလေးလုပ်ပြီးတော့ရတဲ့အချိန်ပေါ့နော်အချိန်ကိုနည်းနည်းရက်ကိုရှော့လိုက်တယ်ပေါ့နော်။ကျွန်တော်လုံးဝတိကျလေးလေးကိုအဓိကဖွင့်နိုင်ဖို့အဓိကကျွန်တော်ကြိုးစားတာ။
အခုဆိုရင်တော့မြန်မာပြည်တော်ဝန်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာကိုဗစ် -19 ကပ္ပကံရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့မြို့နယ်တချို့မှာအသွားလာကန့်သတ်ခဲ့တာတွေကိုပြန်လည်ဖြေလျှော့ပေးလာသလိုလုပ်ငန်းဝင်တွေလည်းပြန်ဝင်လာကြပြီဖြစ်ပါတယ်။ဒါပေမဲ့လည်းရောဂါကူးစက်မှုကိုကာကွယ်တဲ့အနေနဲ့ပြည်ဝင်ဝင်ယာယီဗီဇာကိုဇူလိုင်လ31ရက်နေ့အထိယာယီရဆိုင်ထားပြီးနိုင်ငံတကာလေကြောင်းလိုင်းအဝင်ထွက်တွေကိုတော့ကန့်သတ်ထားဆဲဖြစ်ပါတယ်ရှင်။ကျွန်မစုမမ
ကိုဗစ် -19 ကပ္ပရောဂါကြောင့်မြန်မာနိုင်ငံနဲ့နယ်စပ်ဂိတ်တွေကိုတရုတ်ဘက်ကနှစ်လကြာပိတ်ထားဖို့ကြေညာထားတာဒီအပိုင်းပြေရောမှာဖြစ်ပေမဲ့ပြန်ဖွင့်ဖို့မရေရာသေးတဲ့အတွက်ကုန်သွယ်ရေးမှာအခက်တွေးနေတဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာနိုင်ငံနဲ့နယ်စပ်ဂိတ်တွေကိုနှစ်လကြာယာယီပိတ်ထားဖို့အေပီလ2ရက်နေ့မှာတရုတ်ဘက်ကကြေညာထားပေမဲ့ကပ်ရောဂါအနေနဲ့စိတ်မချရသေးတဲ့အချိန်မှာပြန်ဖွင့်ဖို့လည်းမရေရာဖြစ်နေတာပါ။နယ်စပ်ဂိတ်တွေပြန်မဖွင့်နိုင်တဲ့အတွက်ကုန်သွယ်ရေးမှာအဟန့်အတားတွေကြုံနေရတယ်လို့လည်းမူဆယ်ဆန်ကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်။
ဒီနေ့ဒီကောင်ကပြန်လာနေလို့ဒီနေ့ဆက်သွင်းတော့ကြောက်လာတယ်။ခွင့်ပုံအဆုံးကားကလည်းကတော့ဒီပါပဲရှိတယ်။ဒီနေ့ဒီလာမကပကားကြီးကရှိတယ်လာမကတော့ဘာမှဆက်ပြန်လာရှိဘူး။ဘယ်မှာဆောက်ချုပ်စနစ်နဲ့တွားနေရလဲ။ပြီးခဲ့တဲ့နှစ်လသုံးလကပဲဒီကားကပိတ်ဆို့မှုရှိပါလား။
တရုတ်နိုင်ငံကိုကုန်တင်ဖို့ရမှာမြန်မာရင်မောင်းတွေကိုနယ်စပ်ဖြတ်ကျော်ခွင့်မပြုဘဲတရုတ်နိုင်ငံကရင်မောင်းတွေနဲ့အစားထိုးမောင်းနှင်ဖို့သာခွင့်ပြုထားတာကြောင့်ကုန်စည်စစ်ဆင်မှုမှာအဟန့်အတားတွေကြုံနေရတယ်လို့လည်းပြောပါတယ်။ကချင်ပြည်နယ်ကံပါကြီးနယ်စပ်ဂိတ်ကိုတော့တရုတ်နိုင်ငံကငပြောကားတွေဝင်ထွက်ရအောင်ဖွင့်ပေးထားပေမယ့်တခြားကုန်စည်တွေအားလုံးကိုတော့ကန့်သတ်ထားဆဲဖြစ်တယ်လို့လဲကံပါကြီးကားကြီးအသင်းဒုဥက္ကဋ္ဌဒေါ်ဒူးကပြောပါတယ်
။ဒီမှာပါကြီးရှိတော့မှသွားလာလို့ရသေးတယ်။ကိုဗစ်ဖြစ်တဲ့အချိန်မှာခဏပိတ်သွားပြီးတော့ခဏသွားရသေးတယ်။နောက်တစ်ခါတို့လုံးဝပြန်ပိတ်သွားတာအခုချိန်ဒီမှာနော်။ဟိုဖွင့်ရင်းပိတ်ရင်းတရုတ်ပြည်ရဲ့တကားရဲမှုကြီးတယ်။အန်တီဂျိုဘက်ကတကားကတော့မပိတ်ပိတ်တာဖွင့်လာမရှိဘူးပေါ့။
ကယောဂါကာလမှာလုပ်ငန်းတွေအများပြားရန်သားထားရဲ့တရုတ်နိုင်ငံရောက်မြန်မာလူသားအများပြားလဲနေရပြန်ရမှာနှစ်နိုင်ငံတောင်ရှိသူတွေညှိနှိုင်းပြီးဖြည့်ရှင်းနေရလို့လဲကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစော်ဝင်းကပြောပါတယ်
။ဟိုကပြည်တော်ပြန်နဲ့ဖွဲ့ယူတပိတ်ခဲနဲ့အများကြီးမဆုပ်ပေးဖို့သူပြီးကျွန်တော်နှစ်ဖက်ညှိနှိုင်းတာတော့ကြီးရဲ့ကျွန်တော်ဒီကတော့ဟိုထားမဲ့ဟိုကွန်တင်စင်တာမှာကပစီရလူတွေအများကြီးဆိုရင်ကျွန်တော်တို့မနိုင်မနစ်စီမှာဆိုလို့ဆိုပြောဟိုပြန်နေဆိုလဲထိန်းဆုပ်ဖို့တကယ်လို့များအဲ့ဒီမှာအလုပ်ရှိတယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံသားရဲ့အလုပ်ဆက်ပြီးဘူးဆိုပြီးအဲ့လိုလေးတော့ညှိထားပါလေ
။နေစားကိတ်ကိုပိတ်ထားရဲ့အချိန်မှာမြန်မာပြည်ရဲ့တရားမဝင်ဖြတ်တန်းတဲ့တရုတ်နိုင်ငံသားဘသူမဆိုထောင်နှံပေးမယ်လို့ယူနန်နေစားတခြားဒေသအစိုးရကကြေညာခဲ့တယ်လို့မြန်မာပြည်သားဆိုရင်လဲဒံငွေတရုတ်ယွမ်ငွေတထောင်ပေးဆောင်ရမယ်လို့ကြေညာထားပါတယ်။တရုတ်ကိုအမေရိကန်ဒေါ်လာ12တန်းလောက်ကုန်သွယ်မှုရှိနေတဲ့မူဆယ်ကုန်သွယ်ရေးကအရင်5နှစ်ထက်များလာပါတယ်။ဒါပေမဲ့လည်းကပ်ရောဂါကာလကုန်သွယ်ရေးမှာထိခိုက်နေရကြောင်းကုတန်ရောင်းဝယ်ရေး e-commerce လုပ်ငန်းတွေတိုးမြင့်ဖို့လဲတရုတ်မြန်မာတောင်ရှိသူတွေဒီလာတဲ့ online ကနေတွေ့ဆုံရမှာဆွေးနွေးခဲ့ကြပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပေးပို့ထားတာပါ
။ COVID-19 ကပ်ရောဂါပြုံနေရတဲ့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်နေထိုင်သူနိုင်ငံသားပေါင်း2000လောက်ကိုလာရင်းနိုင်ငံတွေကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျမအေးအေးမှာပါ။မလေးရှားကာကွယ်ရေးဝန်ကြီးဒူတက်ဆရီအစ်မေကတော့ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကစပြီးတရားမဝင်နေထိုင်တဲ့နိုင်ငံသားပေါင်း2000လောက်ကိုကိုဗစ် -19 ရောဂါပိုးရှိမရှိစစ်ဆေးပြီးလာရင်းနိုင်ငံတွေစီကိုပြန်လည်ပို့ဆောင်တော့မှာဖြစ်ကြောင်းပြောဆိုထားပါတယ်။တရားမဝင်နိုင်ငံသားသာ1900 111ယောက်နဲ့မြန်မာနိုင်ငံက1890ဦးအင်ဒိုနီးရှားက7500ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံက2500ကျော်ပါဝင်တယ်လို့ဆိုပါတယ်။တရားမဝင်နေထိုင်နေသူတွေကိုထိမ့်သိမ်းထားတဲ့စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးသူတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ဒါပေမဲ့လည်းအဲ့ဒီထဲမှာမြန်မာနိုင်ငံသားတွေပါဝင်မှုရှိမရှိဆိုတာကတော့တိတိတတ်တတ်မသိရသေးဘူးလို့လည်းမလေးရှားနိုင်ငံမြန်မာတိုင်ရုံးကိုကိုစားပြုပြီးသိသိရေးစကန်ကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးရမောင်မောင်ကပြောပါတယ်
။ဘာလို့ဆလာရဲမဟန်လဲဆိုတာမြန်မာနိုင်ငံသားလို့သာပြောထားတယ်။အဲ့ဒီမှာမြန်မာနိုင်ငံသားတွေမှာဟိုဘာလူမျိုးလို့ကျွန်တော်တို့အတိအကျရေးပါထားတာမဟုတ်တဲ့အခါကျတော့ဟိုဘယ်သူပဲဝါဆိုတာကျွန်တော်တို့ကအတိအကျပြောပြပါလို့ဆိုတာခေးပါလေ။လာလောက်အရင်နေပြီးတော့အဲ့ကန့်ကြီးရောက်ပါတဲ့သူကြီးအဲ့ဒီမှာကုတက်တဲ့သူကြီးပါသွားလို့သူတို့တက်တက်အဆောင်နေတော့တက်ကျွန်တော်တို့အဲ့မှာကန့်တော့မှယောဂကုတက်တဲ့သူကြီးရှိစီကဘူကိကြလေးပါတယ်ကျွန်တော် KLIN ပါတယ်။နောက်ပြီးတော့သမုံရင်းကန့်ပါတယ်မြန်မာနိုင်ငံသားတွေကဒီလာတိစီရောပါတယ်ဒီတန်ကားလေးလူမျိုးတွေလည်းပါတယ်ဆိုတော့အဲ့တော့ဟိုသူတို့ကကျွန်တော်တို့မြန်မာနိုင်ငံသားမှန်ကန်မှုကိုမြန်မာနိုင်ငံပြည်ကိုကျွန်တော်ကပြန်စစ်ဆေးရတဲ့အားကြီးရဲ့အထောက်အားမပြည့်စုံတဲ့လူတွေကိုပြောတာပေါ့နော်အဲ့ဒီအထောက်အားမပြည့်စုံတဲ့လူတွေကိုကျွန်တော်ပြန်စစ်ပြီးတော့စစ်ဆေးပြတာဟာတွေကိုလည်းမလေးရှား immigration ကိုကျွန်တော်ကပို့ရတယ်ဆိုတော့ကျွန်တော်တို့ဒီဟိုဘယ်လိုပြောမလဲရုံးပိုင်းကန်ရမှာတော့အများလုံးပြန်နိုင်လို့တော့ဒီမလေးရှားလာဝက immigration နဲ့စက်တက်ရမှုကြီးဌာနကနေနှိမ့်နေဆောင်ရမှုတွေတော့ကျွန်တော်တို့လုပ်နေကြရ
ကျွန်တော်ဒီမှာလေဒီလာထဲမှာတော့မှရှိမလားတော့မပြောတတ်ဘူးပေါ့နော်ဒါကတော့မလေးရှားဆိုရတဲ့ညနေမီလောက်ခဲ့ခါကျတော့သူတို့အပေါ်မှာလည်းမကြည့်ပါနဲ့။မလေးရှားလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစကမ်းဆက်နှစ်ခုကမြန်မာနိုင်ငံသားလေးရာလေးပါးကိုတော့ပြီးခဲ့တဲ့လတွေကပဲမြန်မာနိုင်ငံကိုပြန်ပို့ပေးခဲ့တာပါ။ထိန်းသိမ်းကမြန်မာနိုင်ငံသားတွေရဲ့အခြေအနေနဲ့ပတ်သက်လို့မလေးရှားနိုင်ငံအခြ ပြီးနေကြောင်းနဲ့လာရင်းနိုင်ငံတွေကိုပြန်ပို့သူတွေဟာလည်းယောဂါပိုကင်းစင်သူတွေဖြစ်ကြောင်းပြောဆိုထားပါတယ်။မလေးရှားနိုင်ငံမှာတရားဝင်ရောတရားမဝင်မှာမြန်မာလူသမားခံမှန်းကြီး
2 calls. Initial estimates are projecting that we're going to see major impact on under 5
kana ukhaman che twi ya ko win saung mi kin twi ngwe kin sa klei twi ne atet 9 nit aw klei ngai twi tei so mu nong pu pi lo mya la nai ma de ahara chu te de klei ngai twi a chan phe nyin pan khan ya bu ala la shi de klei ngai twi pu mya la ma ne a myo tami twi twe jam ma yi saung sha mu ma ya da sa ta phin khaman tha ra wi ga ma twi ye sia ba me lo tu ga pyo ba de ဒီအစီရင်ခံစာအသေးအရကမ္ဘာတဝန်းကာယောဂထိန်းချုပ်ဖို့ကျောင်းတွင်ပိတ်ထားရတာကြောင့်ကျောင်းတွင်းအစားအသောက်အစီအစဉ်တွေကိုမိခိုနေရတဲ့ကလေးငယ်တန်းလေးရာလောက်စာလောင်ငတ်မှုမှုပြဿနာနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းပြောပါတယ်။ဒါပြင်ကလေးငယ်73တန်းလောက်ကိုကာကွယ်ဆေးထိုးဖို့လည်းပြက်ကွက်နေရတာပါ။တချို့မိဘတွေကကလေးတွေကိုကာကွယ်ဆေးထိုးပေးတဲ့နေရာတွေကိုခေါ်လာဖို့စိုးရိမ်မှုတွေရှိသလို
ဝက်သက်ပိုလီယိုနဲ့တခြားကူးစက်ရောဂါတွေပြန်ဖြစ်လာဖို့အနေကအမှန်တကယ်ကိုရှိနေပါတယ်။ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုအပ်ပါတယ်လို့ပြောပါတယ်။ဒါ့အပြင်အမျိုးသမီးတွေအကျန့်ဖက်ခံရတဲ့နှုံမြင့်တက်လာသလိုကိုဝင်ဆောင်နှုံလဲများလာပြီးကိုဝင်ဆောင်ဆောင်ရှောက်ရေးဝန်ဆောင်မှုတွေကိုလက်လန်းမမိတဲ့ပြဿနာနဲ့ကလေးမိဘွားရရဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေကြောင့်မိခင်တွေသေဆုံးနှုံမြင့်တက်လာတာကိုလည်းတွေ့ရကြောင်းအစိုးရခန်းစာကဖော်ပြပါတယ်။ကာကွယ်ဆေးထုတ်လုပ်နိုင်တဲ့အခြေအနေမှာကိုဗစ် -19 ရောဂါကအဆုံးသတ်နိုင်မှာဖြစ်ကြောင်းဒေါက်တာအလီပွေကပြောပါရယ်။ဒါပေမဲ့ကပ်ရောဂါကြောင့်ဆင်းရဲတဲ့နိုင်ငံတွေအနေနဲ့အရင်ကထက်ပိုဆိုးတဲ့အခြေအနေတွေနဲ့သာရင်ဆိုင်ရဖို့ရှိတာကြောင့်အဲ့ဒီနိုင်ငံတွေရဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်တွေနဲ့ပတ်သက်လို့ချမ်းသာတဲ့နိုင်ငံတွေကအကူအညီပေးရလိမ့်မယ်လို့လည်းသူကထောက်ပြထားပါရယ်။ကျွန်မများသတင်းအောင်ပါရှင်။
ပြင်သစ်မှာနှစ်စဉ်ကျင်းပတဲ့ Vestiday အမျိုးသားနေ့ဟာအင်္ဂါနေ့မှာကြောက်တာဖြစ်ပေမဲ့ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြီးဖြစ်နေတာကြောင့်အခါတိုင်းနှစ်တည်းလိုစီကားသမိုက်စာကျင်းပခြင်းမရှိကြပါဘူး။ဒီအကြောင်းလီဇာဘရိုင်ယန်ပေးပို့တဲ့သတင်းကိုကျွန်တော်မျိုးစဉ်ဆန်ကတင်ပြပေးပါမယ်။ဒီနှစ်အမျိုးသားနေ့ဟာလည်းအခါတိုင်းနှစ်တည်းမှာလိုပဲဂျက်လီယင်နဲ့ရဟတ်ယင်နဲ့ပါရီမြို့ဘော်ကနေပြန်တန်းလာတဲ့စစ်သားတွေမြေပြင်မှာစီးရီးပြတာတွေပါဝင်မှာပါ။ဒါပေမဲ့ဒီပွဲကိုကြည့်ကျင်တဲ့ပြင်သစ်ပြည်သူအများစုဟာအိမ်ထဲကနေတီဗီကနေတဆင်ပဲပြောင်းပြီးကြည့်ခွင့်ရကြမှာပါ။အစဉ်လာအဖြစ်မီးရှို့မီးပွဲဖြစ်ပေါက်လိရှိတာကိုလည်းဖျက်လိုက်ပါတယ်။မြို့တော်မွန်အန်နီဒယ်ကိုကတော့ဒေသခံတွေကိုအိမ်ကနေပဲပွဲကြည့်ကြဖို့တိုက်တွန်းနေပါတယ်။ပြင်းစစ်တခွင်မှာ2020ရဲ့ Vestiday ဟာခက်ခက်ဖြစ်နေပါဗျ။စီတန်းလှည့်တဲ့ဓာတ်တွေကိုလူဦးလိုက်ဝိုင်းကြည့်ကြမယ်အစား။ထောင်ချဲတဲ့လူတချို့သာပြင်းစစ်မြို့တော်က Press D La Concorde မှာကျင်းပမယ့်ပွဲကိုတက်ရောက်ခွင့်ရကြမှာပါ။ဒီနှစ်မှာတော့မာလီနဲ့ Afghanistan တို့မဟုတ်ဘဲပြင်းစစ်နိုင်ငံကကျန်းမာရေးစောင့်ရှောက်မှုနဲ့ ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာရှေ့တန်းကပါဝင်သူတွေကိုရှီကျူးကွန်ပျူတာအစီအစဉ်ကိုထပ်သွင်းပေးထားပါတယ်။မျိုးသားနှင့်ခြေတက်ပွဲကိုတက်ရောက်ကြည့်ရှုခွင့်ရရမှာဖြစ်သလိုပြင်သစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေကိုလက်ခံကူတာပေးခဲ့တဲ့ဂျာမနီ၊ဩစတြေးလျ၊ဆွစ်ဇာလန်နဲ့လက်ဇမ်ဘတ်စတဲ့ဥရောပနိုင်ငံ၄နိုင်ငံကကျန်းမာရေးဝန်ကြီးတွေလည်းဒီပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်
။ Nous sommes en guerre.En guerre sanitaire
ဒါရီအလုံးကပြည်သက်သမရာအီမန်နျူအယ်မက်ကွန်ရဲ့အတွေ့ကိုထင်ရနေတာပါသူကဒီကက်ယောဂါကိုစစ်ပွဲတစ်ခုအဖြစ်ထပ်ခါတလဲလဲတင်စားပြောဆိုနေတာပါတစ်ချိန်ကကမ္ဘာမှာကူးစက်သူအရေအတွက်အများဆုံးရှိခဲ့တဲ့ပြင်သစ်ဟာမကြသေးခင်သတင်းပတ်တွေအတွင်းအောင်မြင်မှုကိုရရှိခဲ့ပါတယ်လွန်ခဲ့တဲ့လအနည်းငယ်ကစလို့နေ့စဉ်ကူးစက်သူအရေအတွက်နဲ့သေဆုံးမှုနှုန်းတွေကျဆင်းခဲ့တာပါသွာလာမှုကန့်သက်ထားတာတွေဟာအတိတ်မှာကျန်ခဲ့ပြီးဖြစ်တာမဟုတ်ယောဂါပိုးကူးစက်မှုတွေတကျော့ပြန့်ဖြစ်လာမှာကိုကျန်းမာရေးပညာရှင်တွေကဆွေးနွေးနေကြပါတယ်ပြင်းထန်နိုင်ငံသားတွေကသူတို့ရဲ့မျက်နှာဖုံးတွေကိုဆုပ်ဖြတ်ပြီးအားရရပွဲတော်ကိုဥတည်သွားနေကြတဲ့အချိန်ထဲမှာပဲသူတို့ယဉ်ကျေးမှုအရာတခုတူဘားပြင်ကိုနှစ်ကြိမ်ပြန်လည်နန်းတာတွေလုပ်နေကြပါတယ်။ဒါကြောင့်လည်းယောဂကုသတူရေအတွက်ဟာတဖြည်းဖြည်းချင်းပြန်များလာနေပါတယ်။စိုးရင်စရာကောင်းတဲ့ဒီဗိုင်းရပ်စ်ရှိတဲ့သဲလွန်စားတွေပဲရစ်မျိုးကဆွန့်ပစ်ရည်တွေမှာတွေ့လာနေရပါတယ်
။ On constate un certain relâchement dans la distanciation sociale, on le voit.
အမိုးကအောင်တဲ့အဆောက်အဦတွေမှာရှိနေသူတွေမဖြစ်မနေမျက်နှာဖုံးတက်ရမယ်ကန့်သတ်ချက်ကိုပြဋ္ဌာန်းမှုအစိုးရကအခုစဉ်းစားနေပါတယ်။ပြင်သစ်ကျန်းမာရေးဝန်ကြီး Olivier Verhoeven ကလည်းတင့်တော်တဲ့အကွာအဝေးမှာနေရမယ်ဆိုတဲ့ကန့်သတ်ချက်ကိုဖြေလျှော့ခြင်းမပြုဖို့သတိပေးပြောဆိုနေပါတယ်။ Bastille Day နဲ့အပြိုင်နောက်ထပ်ပြင်သစ်တွေလွတ်လွတ်လပ်လပ်ရှိတဲ့အစဉ်လာတစ်ခုလည်းကျင်းပဖို့ရှိနေပါတယ်။အဲ့ဒါကတော့မကြသေးခင်ကသဘောတူလိုက်တဲ့ဆေးဥနေနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေဟာလုံလောက်မှုမရှိဘူးဆိုပြီးကျန်းမာရေးဝန်ထမ်းတွေကဆန္ဒပြကြဖို့ပြင်ဆင်နေကြတာပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းဆာမ
အင်္ဂါနေ့နေ့နဲ့ KVOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကျမအင်ဂျင်နိုင်ကတင်ဆက်မှာပါ။တင်မင်းတမန်နဲ့အလောင်းစားလုပ်နေတဲ့မြမကြောက်စိန်လုပ်ငန်းဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Magazine မှာ Nicholas Muller ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးကောက်နှုတ်တင်ပြကြပါမယ်။လျှို့ဝှက်စွာဖုံးကွယ်ထားတဲ့တရုတ်ပါဝင်နေတဲ့ဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့လုပ်ငန်းကြီးဟာလူအသက်တွေကိုဆက်ပြီးယူနေတယ်လို့လူပေါင်းသိန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်စေကြောင်းအစာချီရေးထားပါတယ်။ဝမ်းနဲ့ချီကွဲပွဲကောင်းတဲ့အဖြစ်ဆိုးကြီးဟာအားလုံးအကျွမ်းတဝင်ဖြစ်နေတဲ့မြန်မာနိုင်ငံကနာမည်ဆိုးနဲ့ကြော်ကြားတဲ့မြောက်ပိုင်းကြောက်စိန်တွင်းရှိရာဖားကတ်မှာဖြစ်ခဲ့တာပါ။မြေတူးဆက်ကြီးတွေနဲ့ကြောက်စိန်တူးပေါ်ရာမှာဆွန့်ပစ်ထားတဲ့တောင်အမြင့်နီးပါးရှိနေတဲ့မြေစာပုံကြီးဟာမိုးရွာသွန်းမှုများတဲ့အတွက်မနဲ့စောစောပြိုကျလာခြင်းအဲ့ဒီနားကလောက်ွက်ဟောင်းတစ်ခုမှာရာနဲ့ချီတဲ့ရေမစေးသမားတွေဟာကြောက်ရှာနေခြင်းဖြစ်ပါတယ်။မြေစာပုံပြိုကျလာတဲ့အချိန်ကြောင့်အောက်ခြေမှာရှိနေတဲ့ရွှွန်နွန်အိုင်ထဲကရွှွန်ရည်တွေဟာလှိုင်းလုံးကြီးတစ်ဖွဲမြင့်တက်သွားပြီးကြောက်တူးသမားတွေကိုဖုံးလွှမ်းသွားခဲ့ပါတယ်။လူပေါင်းဒါဇင်နဲ့ချီပျောက်ဆုံးခဲ့တယ်လို့ကြံရစ်သူမိသားစုတွေအတွက်လည်းဘာအပြေးမှမရခဲ့ပါဘူး။ဒီနှစ်မြေစာပုံပြိုကျမှုဟာလူအသေးပြောက်အများဆုံးဖြစ်စံချိန်တက်တင်ခဲ့ပါတယ်။ဇူလိုင်လ၂ရက်နေ့ကဝေခါမိုင်းလောက်ွက်ကမြေစာပုံကြီးပြိုကျခဲ့မှုမှာလူပေါင်းအနည်းဆုံး195ဦးမကတေဆုံးခဲ့တာပါ။တေဆုံးသူအများစုဟာအသက်20ပတ်ဝန်းကျင်တွေဖြစ်တယ်လို့စစ်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကလာကြသူတွေဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။မနစ်ကမြေပြိုကျမှုကြောင့်တေဆုံးသူပေါင်း50ကျော်လောက်ရှိခဲ့ပြီးသူတို့ကိုအရှင်လက်လက်မြေမြုပ်တယ်လို့မျိုးရွှေမြေတွေကဖုံးလွှမ်းသွားခဲ့တာပါ။2015ခုနှစ်ကမြေစာပုံပြိုကျမှုမှာတော့လူပေါင်း113ဦးတေဆုံးခဲ့ပါတယ်။အခုလိုမျိုးမြေစာပုံကြီးတွေပြိုကျမှုဖြစ်ပြီးတိုင်းကြောက်စိမ့်တူဖို့ရေးကဏ္ဍကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဖားကန်ကမြေပြိုကျမှုဟာတဘာဝဘေးအန္တရာယ်ကြောင့်မဟုတ်ဘဲလူသားတွေရဲ့လောဘရမက်ကြောင့်ဖြစ်လာတဲ့ဘေးအန္တရာယ်တစ်ခုဖြစ်ကြောင်းကချင်ဖွံ့ဖြိုးရေးကွန်ရက်ကပြောခဲ့ပါတယ်။ဒီလိုလူပေါင်းများစွာတေဆုံးရတဲ့အဓိကအကြောင်းရင်းဟာဗဟုအစိုးရရဲ့တဘာဝတန်ရာဇာတအရင်းမြင့်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပေါ်စီမံခန့်ခွဲမှုညံ့ဖျင်းမှုကြောင့်ဖြစ်တယ်လို့အုပ်ချုပ်ရေးပိုင်းမှစစ်တပ်ပါဝင်နေတဲ့2008ဖွဲ့စည်းပုံခြေခံဥပဒေကြောင့်ဖြစ်တယ်လို့ကချင်ဖွံ့ဖြိုးရေးကွန်ရက်ကဝေဖန်ထောက်ပြထားတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ကဖားကန့်ဟာကြောက်စိမ့်တူဖို့ရေးဗဟုအချက်အချာဖြစ်တယ်လို့အကျယ်ဝန်းဧကပေါင်း3,500 လောက်ရှိတဲ့နိုင်ငံအတွက်အချမ်းသာဆုံးတပ်ထုတွင်တိုက်ကြီးတစ်ခုဖြစ်ပါတယ်။အရင်စစ်အစိုးရလက်ထက်ကတည်းပိုးပြီးဆိုးရွားလာတဲ့မြေစာပုံပြိုကျမှုအန္တရာယ်ကြောင့်ကြောက်စိမ့်တဲ့တပ်ထုတွင်တူဖို့ရေးဆိုင်ရာမူဝါဒတွေကိုပြင်ဆင်ပြောင်းလဲဖို့ NLD အစိုးရကိုလူထုအခြေပြုဖွဲ့စည်းတွေကတောင်းဆိုနေပါတယ်။လွန်ခဲ့တဲ့9နှစ်ကအာဏာရလာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ NLD အစိုးရဟာအမှန်တကယ်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မယ်လို့ကတိပေးခဲ့ပေမဲ့ဥပဒေတွေဟာအားနည်းနေစေဖြစ်တယ်လို့တိုးတက်မှုအနည်းငယ်ပဲရှိသေးကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ နောက်ဆုံးအနေနဲ့တင်ပြမှာကမြန်မာနိုင်ငံကဘာသာရေးခေါင်းဆောင်တွေအနေနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းရေးနဲ့အတူရှင်တွဲနေထိုင်ရေးအတွက်အခွင့်အလမ်းဖြစ်စေလိုကြောင်းခေါင်းစဉ်နဲ့ Asian News မှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဘာသာရေးခေါင်းဆောင်တွေလက်မှတ်ရေးထိုးထားတဲ့ပန်ကြားလွှာတစ်စောင်ကို Religions for Peace မြန်မာငြိမ်းချမ်းမေတ္တာအဖွဲ့ကထုတ်ပြန်လိုက်ကြောင်းအစားချီထားပါတယ်။နိုင်ငံတနိုင်ငံကိုတိဆောက်ဖို့အတွက်မတူခြားနာချက်တွေကိုကြောက်စရာမလိုပဲတွဲဆောင်ဆွေးနွေးညှိနှိုင်းပြီးမိမိကိုယ်ကိုမိမိဘသူဖြစ်တယ်ဆိုတာဝမ်းမြောက်ဝမ်းသာဖြစ်ဖို့ပဲလိုကြောင်းအဲ့ဒီပန်ကြားချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဒီပန်ကြားလွှာကို Seize this opportunity အခွင့်အလမ်းကိုယူကြပါစို့ဆိုတဲ့ခေါင်းစဉ်ပေးထားပါတယ်။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ကျန်းမာရေးလူမှုရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအကျက်အတဲတွေကိုကျော်လွှားနိုင်မဲ့အခွင့်အရေးအဖြစ်မြင်ကြဖို့ဘာသာရေးလူမှုရေးနဲ့နိုင်ငံရေးနယ်ပယ်အသီးသီးကခေါင်းဆောင်နေတဲ့အဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်။အရက်သားလူမျိုးစုလက်နက်ကိုင်အုပ်စုတွေနိုင်ငံရေးပါတီတွေနဲ့မြန်မာနိုင်ငံမှာရှိတဲ့ဘာသာရေးခေါင်းဆောင်တွေကိုပန်ကြားထားတဲ့စာမားမြန်မာနိုင်ငံမှာပဋိပက္ခတွေဘာကြောင့်မပြီးဆုံးသေးတယ်လဲဘယ်သူတွေမှတာဝန်ရှိတယ်လဲကပ်ဘေးယောဂါကြားရောက်နေချင်းစစ်ပွဲတွေမရက်နိုင်တာအရက်ဖက်အစိုးရနဲ့တရားစီရင်ရေးအားနည်းချက်စတာတွေအတွက်တဦးနဲ့တဦးအပြစ်တင်နိုင်ကြောင်းဒါပေမဲ့အရေးပါတဲ့အထွေထွေရွေးကောက်ပွဲနဲ့27ရာစုပင်လုံညီလာခံရဲ့မျှော်လင့်ချက်အဖြစ်မြန်မာနိုင်ငံကခေါင်းဆောင်တွေအားလုံးဘာသာရေးခေါင်းဆောင်တွေအားလုံးအချင်းချင်းလေးစားစွာနားထောင်ပြီးကောင်းကျိုးအတွက်ရှာဖွေလှုပ်ဆောင်ရေးတန်တိတ်ထန်ချထားဖို့မေတ္တာရက်ခံထားကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင
်ဗီအိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုစီစီနေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခေတ်ချိန်နေပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံကတိုင်းရင်းသားတွေရဲ့မီယိုဖလာလုပ်ငန်းတွေကဈေးကွက်ပြောက်လို့နေပါဖြစ်လာကြပါတယ်။ဘလို့လုပ်ငန်းတွေကဈေးကွက်ထဲမှာရပ်တည်ဖို့ခက်ခဲလာတယ်လဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာစိတ်ပတိဆိုတာလူမျိုးမရွေးဘာသာမရွေးအသုံးပြုကြတဲ့ဘာသာရေးဆိုင်ရာအသုံးဆောင်ပစ္စည်းတစ်မျိုးပါပဲ။အဲ့ဒီထဲကမှမွန်ပြည်နယ်ကထုတ်လုပ်တဲ့ချိန်ပတိတွေကတော့နှစ်ပေါင်းများစွာနှစ်သက်စွာအသုံးပြုခဲ့ကြပါတယ်။မွန်ပြည်နယ်တထုံဒေသအတွက်ချိန်ပတိတွေကိုမွန်ပြည်နယ်အတွင်းရောင်းချတဲ့အပြင်ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းမကွေးတိုင်းကရင်ပြည်နယ်တနင်္သာရီတိုင်းစတဲ့ဒေသတွေကိုလည်းတင်ပို့ရောင်းချနေတယ်လို့သိရပါတယ်။လက်ရှိချိန်ဒီမှာတော့ချိန်ပတိလုပ်ငန်းတွေကစီးပွားရေးရတွက်ချိန်မကိုက်ဖြစ်လာနေတဲ့အကြောင်းကိုမွန်ပြည်နယ်ကချိန်ပတိလုပ်ငန်းရှင်တွေကပြောပြကြပါတယ်။ချိန်ပတိပြုတ်လို့ရမှာအသုံးပြုနေကြတဲ့ကုန်ကျန်းဖြစ်တဲ့ချိန်သီးစည်းနှုန်းကအရင်နှစ်တွေကထက်မြင့်တက်လာပြီးတော့လုပ်ငန်းလုပ်ကြရမှာလိုအပ်တဲ့နိုင်လွန်ကျိုးနဲ့လုပ်သားငှားရမ်းခတွေကလည်းစည်းနှုန်းမြင့်လာတဲ့အတွက်လုပ်ငန်းတွေအနေနဲ့တွက်ချီမကိုက်ဖြစ်လာတော့တယ်လို့ချိန်ပတိလုပ်ငန်းလုပ်ကင်နေတဲ့ကိုတန့်စင်ကအခုလိုပြောပါဗျာ။
တော့ကျွန်တော်တို့ဒီ9နှစ်7နှစ်လောက်ရှိတယ်။ဒီနေ့စည်းနှုန်းကတော့3000နဲ့3000ပေးရတယ်တင်းမနေ့ကတော့သူက3000ဈေးနဲ့ဟိုပြောဒီနေ့ကတော့ဘယ်လိုခေါ်လဲဆိုတော့သူတို့ဈေးနည်းနည်းပေးပို့တောင်းတော့ပေါ့သူတို့ဟိုအလုတ်သမားကားနဲ့ပါနေမကပ်ဘူးဆိုတော့နည်းနည်းအဲကိုကလည်းနည်းနည်းပေးတယ်လေအဲ့လိုမျိုးအလုတ်သမားကားနဲ့ပါနဲ့ဆိုတော့တိတ်ညီရမှုမရှိလို့အဲသူတို့တည်းရနေတော့ပို့ပြီးတော့နည်းနည်းပို့တောင်းတော့လို့မျိုးပါရှိသေးတယ်ဆိုတော့အခုလိုပေါ့ကျိုးဘူးတွေဆိုပရိအသွားဘူးတွေသွေးကားတွေပေါ့ဒီလောက်ပါပဲ
စီမီပြုလုပ်ရမှာခုထက်ပိုပြီးတော့လုပ်ငန်းလုပ်ကင်တိုးတက်ဖို့အတွက်လုပ်ငန်းတွင်ပြုပြင်ပြောင်းလဲမှုတွေကိုလည်းလုပ်ဖို့လိုတယ်လို့လုပ်ငန်းလုပ်ကင်နေသူတူကဆိုပါသေးတယ်
။တော်ဝါသူဝါကောင်ဒီအလုံးကျွန်ဒီလောက်ပဲ။ဟုတ်ပြီဆိုရင်အတီးရထောက်လို့မရတော့ဘူး။ဒါပေမဲ့ဒီအချိန်မှာအတီးရလူတလောက်ဝယ်လို့ရမယ်ဆိုတော့သူကဒီလိုဒီကိုပတိအကုန်လုပ်တဲ့ခါကျတော့ပတိရှိရှိသူလုပ်လို့ရတော့ရတယ်။နေနေမှုမှုလူရှိလူဒီလိုပဲခဏပြောလို့ပေါ့သူတို့လူတဲ့လူတွေလည်းယူတယ်ထောက်တယ်မေးရတယ်လို့မရှိဘူးစေကုန်းမေးရတယ်အဲလက်ရှိကတော့ဟိုပါပေါ့ တိုင်းဒီရဲရဲလို့ပြောလို့မရဘူးပေါ့တဲ့ရဲလို့မမြင်ရမရှိတော့ဒါပေမဲ့သူ့အချိန်တန်ကြောက်လဲသူကလည်းသူဟိုနားလူလဲသူနည်းနည်းလေယူနည်းနည်းလေယူအဲ့လိုမျိုးဆိုတော့လဲသူကလည်းသူကကုန်တာပဲဘောနော်ဘယ်မှမရရတော့မရှိဘူး
ယခုနှစ်မှာကြိမ်ပီးလုပ်ငန်းတွေတွက်ချီမကိုက်ဘူးဆိုတာကလည်းအဓိကကုန်ကျန်းဖြစ်တဲ့ကြိမ်သီးတွေဈေးတက်လာသလိုဆိုးဆီးတွေကိုလည်းမင်းဆောက်ဘက်ကနေဝယ်ယူရတာတွေရှိလာတဲ့အတွက်ဈေးတွေမြင့်တက်လာခဲ့တယ်။ဒီလိုကုန်ကျန်းတွေဈေးမြင့်တက်လာပေမဲ့စိတ်ပတိငင်နဲ့လိုက်ပါဈေးတက်လို့မရတဲ့အတွက်စီးပွားရေးရတွက်ချီမကိုက်ခြင်းဖြစ်တယ်လို့လုပ်ငန်းလုပ်ကိုင်သူတွေကပြောဆိုပါတယ်။
သေးစင်ရတယ်လို့ပြီးတော့သေးစင်ရတယ်သူသေးစင်ဒီမှာတကယ်ဝယ်တယ်လေဒီမှာလေသူဖြည်းဖြည်းလေးရချင်တယ်သေးစင်ရတယ်အဒီသေးကဝယ်ရတော့3000ကျော်တော့ဘုံမချောက်မှာတော့ဝယ်ရတယ
်ချိန်ပြီးပြုတ်လို့ရမှာတော့အပင်ကခူးလာတဲ့အသီးအဆိုးတွေကိုတန့်စင်အချောက်ခံပြီးတော့ပတိပြုတ်လို့တဲ့အခါမှာအသီးချောက်တွေကိုရေးပြန်စိန်ပြုတ်ပြီးမှလက်လက်ဆက်တွေနဲ့ပတိအရွယ်အစီတွေရရှိအောင်ပြုတ်လို့ရတာဖြစ်ပြီးတော့ချိန်စီတွေကိုလည်းကျိုးနဲ့တီးအားအချောက်ပြန်လှမ်းပြီးတော့အယောင်ဆိုးပြီးမှတင်ပို့ရတယ်လို့သိရပါတယ်ချိန်ပတိအစီအရွယ်စားပုံမှာမူတည်ပြီးတော့အမျိုးအစား၄မျိုးခွဲခြားရပါတယ်ပတိကုန်းနေအဖြစ်ပြုတ်လို့ပြီးတော့စိတ်ပတိအကြီးတကုံးကို7000ကနေ7800ခန့်ထိဖောက်တဲ့ပေးရောင်းချနေတယ်လို့လည်းသိရပါတယ်မွန်ကြီးနေကြိုက်ထုံမျိုးနေတွေကချိန်ပတိလုပ်ငန်းတွေခုထပ်ပို့ပြီးတိုးတက်ဖို့နေချေချေပြန့်ပြန့်ရောင်းချနိုင်ဖို့ဆိုရင်တော့ကုန်ကျန်းပစ္စည်းတွေကိုအလွယ်တကူနဲ့ရာသီမီွေဝယ်ယူရရှိနိုင်ဖို့လိုသလိုလုပ်ငန်းရှင်တွေအနေနဲ့လည်းတနိုင်တစ်ပိုင်းလှုပ်ဆောင်နေတဲ့အခြေအနေပေါ်မှာပဲကျေနပ်မနေဘဲနဲ့ဈေးကွက်တွေပုံမရရှိဖို့အတွက်အားထည့်ရှာဖွေဖို့လည်းလိုအပ်တယ်။ဒါ့အပြင်အမြဲတမ်းဖောက်သည်များကိုလည်းထိုင်မာစွာထားရှိဖို့လိုအပ်တယ်လို့လုပ်ငန်းရှင်တွေကအခြေအနေကိုသုံးသပ်ပြပါတယ်ရှင်။
ကိုမိသားစုနည်းနည်းပြည့်တဲ့ချောင်းသားဟောမအဲ့လိုလေးပဲစီပါပြည့်ပြည့်လို့မဟုတ်ဒါတော့ဟိုဟောတယ်မယ်မယ်ရရလို့တော့မရှိဘူးသူလိုရင်တော့သူလည်းယူအာလိုလည်းလိုလည်းယူပါပေါ့အဲ့လိုပဲအဲတခါကျလဲမန္တလေးဘက်ကတခါကျလဲတောင်ကြီးဘက်ကအဲ့လိုမျိုးပေါ့ဟိုဘယ်လိုခေါ်မလဲဟိုအိုးမြောက်ဘူးဒီဘက်ဟိုမဆောက်ပေါ့ခင်ဗျားတို့လည်းအဲ့ဒီကလေးလာရတယ်
ချိန်မတီးတင်းကိုချိန်မတီးအကုံပေါင်း100ခန့်ထုတ်လုပ်နိုင်တယ်လို့သိရပါတယ်။ချိန်မတီးကိုအဆင်အဆင်ပြုလုပ်ရတာဖြစ်ပြီးတော့အရေးသွေးကောင်းမှုကိုလည်းဦးစားပေးရတဲ့အပြင်ပတီးကောင်းတစ်ကုံးဟာအနည်းဆုံး5နှစ်ခန့်အထိအသုံးခံတယ်လို့လည်းချိန်မတီးလောက်ကိုင်းနေသူတွေကပြောပါသေးတယ်။မွန်ပြည်နယ်အတွင်းမှာချိန်မတီးတွေကိုပြုလုပ်ရောင်းချနေတဲ့သူတွေအများပြားရှိခဲ့ပေမဲ့လက်ရှိချိန်နေမှာတော့စီးပွားရေးရတွက်ချီမကိုက်တော့တဲ့အတွက်လောက်ကင်သူနေပါလာတယ်လို့သိရပါတယ်ရှင်။ကျမမိသချမ်းဟိမာမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။အပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကျမတင်ကြီးထိုက်ပါပကမာကြောက်စိမ့်တူဖို့ရေလုပ်ငန်းတွေရဲ့စွန့်ပြစ်မြေစာပုံတွေချာအကျွင့်အကျံကြောက်စိမ့်ရှာကြသူတွေနှစ်စဉ်လို့လို့မြေပြိုမှုလိုမျိုးမတော်တဆမှုတွေချာအသက်ဆုံးရှုံးနေရပါတယ်။ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေကိုပိုပြီးစည်းကမ်းတင်းကျပ်ဖို့လိုအပ်သလိုတစ်ဖက်မှာလည်းအလို့အကင်တွေဖန်တီးပေးနိုင်ဖို့အတွက်ကြောက်စိမ့်ကြောင့်မြတ်ရိုင်းကိုရောက်နေတာထက်ကုံကျော်ဒါမှမဟုတ်လေတစိမ့်တစ်ပိုင်းကုံကျော်ဘက်ကိုပြောင်းလဲနိုင်ရေးခိုင်မာထိရောက်တဲ့မူဝါဒတွေပြောင်းလဲဖို့လိုအပ်နေပြီလို့ထောက်ပြတဲ့ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌကျောင်းမြေရတနာအချောတဲ့ဆိုင်ရာထိတ်တန်းလုပ်ငန်းရှင်ပြည်သူ့လွှတ်တော်အမတ်ဒေါက်တာတက်တက်ခိုင်နဲ့ဆွေးနွေးထားပါတယ်ရှင်လက်ရှိတူးဖော်နေတဲ့ကြောင်းမြတ်တူးဖော်ရေလုပ်ငန်းတွေမှာတွေ့နေရတာကဒါမိုးရသည်ရောက်ခင်မှာသူတို့ဒါလုပ်ငန်းတွင်ဖို့အကြီးစားကြောင်းမြတ်တူးဖော်ရေဆက်ရန်တရားကြီးတွေနဲ့တူးဖော်သွားတယ်ပြီးတဲ့ခါရောက်တော့ဒီမြေစာပုံတွေကကြံခဲ့တယ်ပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေကိုဟိုဘလို့စီကံတင်းကျပ်နိုင်မလဲရှင
်ဟိုနိုင်ငံတော်အစိုးရအနေနဲ့ကြောင်းမြတ်မူဝါဒတိကျတဲ့ကြောင်းမြတ်မူဝါဒပေါ့နော်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံကဒီတဘာဝတရားစာတကျွဲဝရတယ်။တော့ကြောင်းမျက်မှောက်ဖို့တခြားတတ်ထုတွေရောပေါ့နော်။အများကြီးရှိတဲ့ခါကျတော့ဒီတတ်ထု 2.4 လုပ်ငန်းပြီးလို့ရှိရင်ကြောင်းမျက် 2.4 လုပ်ငန်းနေကို ဟိုနိုင်ငံတော်အစိုးရအနေနဲ့တိကျတဲ့မူဝါဒမူပေါင်းကိုတတ်မှတ်ပြီးလို့ရှိရင်ဒီမူဝါဒမူပေါင်းလေးကနေတော့ဘလို့ဆောင်ရွက်မလဲဆိုတာတွေပေါ့နော်။ဟိုအဓိကကတော့နိုင်ငံတကာမှာရှိတဲ့ဟိုဒီတတ်ထု2 for G နဲ့ဆိုင်တဲ့ဒီနည်းပညာအသစ်တွေပြီးလို့ရှိရင်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့နည်းပညာအသစ်တွေအဲပြီးလို့ရှိရင်ကျမတို့ဟိုဒီစနစ်အရာပြောလို့ရှိရင်တော့ပြည်သူ့ဘာသာလဲပြည်သူ့ဘာသာကိုလည်းများများဟိုပေါ့ရှာဖွေနိုင်တဲ့စနစ်တွေပေါ့နော်။နောက်ဒါမျိုးတွေကိုကျမတို့ကတတ်သိပညာရှင်တွေကျွမ်းကျင်တဲ့ပညာရှင်တွေနဲ့အလေးလာပြီးလို့ရှိရင်မူဝါဒမူပေါင်းအတိအကျဆွဲပြီးလို့ရှိရင်အဲဒီမူဝါဒကိုအကောင့်ထဲပေါ်တဲ့ကျမတို့မဟာဗျူဟာတို့ဟိုဥပဒေနီးဥပဒေတွေပြဋ္ဌာန်းပြီးတော့မှဒီအကြီးစားပြုပြင်ပြောင်းလဲမှုလုပ်ရတော့မယ့်ကာလဖြစ်ပါလိမ့်ရှင
်။လက်တလုံးမှာရောဒီကြောက်စိမ့်တုဖို့ရေလုပ်ငန်းတွေကိုဒီနိုင်ငံလဲပို့ပြီးတော့ဝင်ဝေရမယ်။ဒေတာကန်နေအပါဝင်ပေါ့နော်ဒီမှာရွှေပြောင်းလုံနေကြတဲ့သူတွေတွေ့လဲအလုတ်ကန်ရမယ်ကြောက်မြက်ကုမ္ပဏီတွေအတွက်လဲပို့ပြီးတော့ဟိုတင့်တော်ကောင်းမွန်မယ်ဆိုတော့နီလန်မျိုးပြုပြင်ပြောင်းလဲနိုင်မယ်ဟိုစိတ်ကူးမျိုးပေါ့နော်ဘလို့ပြုပြင်ပြောင်းလဲရင်ရနိုင်မလဲလို့များစိတ်ကူးမိပါကလေးရှင
်ဟိုအဓိကကတော့ကျွန်တော်တို့ဟိုဒီတာဝန်ရှိသူများအနေနဲ့ပေါ့နော်ဒီကြောက်မြက်ဆိုင်ရာမူဝါဒတိကျတဲ့ပြတ်သားတဲ့မူဝါဒရှိရမှာဖြစ်ပါတယ်ဥပမာအားဖြင့်ပြောရလို့ရှိရင်ဒီအကြောင်းမြတ်တူဖော်တဲ့ license တွေအစိုးရချပေးလိုက်တယ်အကြောင်းမြတ်လုပ်ငန်းရှင်များတူဖော်တယ်နောက်တူဖော်လို့ရတဲ့ဒီကြောက်တံပရများတွေကိုနောက်အစိုးရစီမှာမှတ်ပုံတင်ရတယ်ပေါ့နော်ကျွေးဝခွန်ပေးပြီးတော့မှတ်ပုံတင်ရတယ်ပြီးလို့ရှိရင်အစိုးရကနေပြီးတော့မှဝန်ကြီးဌာနသက်ဆိုင်ရာဝန်ကြီးဌာနကနေဦးစီးပြီးတော့မှနောက်ဒါတွေ emporium ပေါ့နော်ဒီကြောင်းမြတ်ရတနာပြပွဲတွေလုပ်တယ်နိုင်ငံတကာကဒီကြောက်စိမ်းကြောက်မြဲလုပ်ငန်းရှင်တွေလာပြီးဝယ်ကြတယ်ပေါ့နော်ဝယ်ပြီးလို့ရှိရင်အများစုကအရင်တုန်းတိုင်းဝယ်သွားပြီးတော့မှအရင်တုန်းတိုင်းတည်ထုတ်သွားတာပေါ့နော်တည်ထုတ်သွားတာအစိုးရကတော့ဒီအစိုးရအနေနဲ့ပြောလို့ရှိရင်တော့နိုင်ငံခြားဝင်ငွေတွေတော့အများကြီးရတယ်ပေါ့ရှင်ဒါပေမဲ့ဒီလူလူတို့ဘက်ကကြည့်တဲ့အခါကျတော့အရင်တုန်းတိုင်းထုတ်သွားတဲ့အခါကျတော့ဒီတန်ဖိုးမြင့်ထုတ်လုပ်ခြင်းပေါ့နော်ဒီကြောက်ကိုသွေးတာပဲဖြစ်ဖြစ်ပူထုတာပဲဖြစ်ဖြစ်ကြောက်ပချီလောက်တာပဲဖြစ်ဖြစ်ပေါ့နော်ပြီးလို့ရှိရင်ကျမတို့လိုပဋိဉ္စပေါ့နော
်
ဆိုလို့ရှိရင်ဒီကြောက်မြင့်ရတနာလက်ဝတ်ရတနာပေါ့နော်ကြောက်မြင့်လက်ဝတ်ရတနာတွေထုတ်လုပ်တဲ့ပဋိဉ္စမျိုးပဲဖြစ်ဖြစ်ပေါ့နော်ဒါမျိုးတွေလုတ်ပြီးတော့မှနိုင်ငံတကာတင်ပို့မယ်ဆိုလို့ရှိရင်အလောက်ကိုင်းခွင့်လန်းနေအများကြီးကိုဖန်ကြီးနိုင်ပါတယ်ရှင်ပြီးလို့ရှိရင်တထောင်တန်ကိုတထောင်တန်ဖြစ်အောင်လုပ်တယ်တထောင်တန်ကိုတသိန်းတန်ဖြစ်အောင်လုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ဒါကျွန်တော်တန်ဖိုးမြင့်ထုတ်လုပ်တာပေါ့နော်တန်ဖိုးမြင့်သွားတယ်မြင့်သွားတဲ့အတွက်ကြောင့်မို့တိုင်းပြည်ရဲ့ဟိုဒီနိုင်ငံခြားဝင်ငွေလဲပို့ပြီးတော့မှရရှိမှာဖြစ်ပါလိမ့်ရှင
်မြန်မာနိုင်ငံမှာခုနပြောသလိုကြောင်းမြက်အရင်တည်းရောင်းနေတာထက်ဆာရင်အချောတဲ့ဘက်ကိုဖြည်းဖြည်းချင်းပြောင်းရင်ရောထင်သလောက်အကျိုးမြတ်ရှိပါမလားရှင်နိုင်ငံတကာဈေးကွက်ရဲ့ဟိုလိုအပ်ချက်မျိုးကိုလုတ်ပေးနိုင်ပါမလားမြန်မာနိုင်ငံရဲ့အနေအထားအရ။အ
ဲ့ဒါအကြောင်းမလို့လေ။ကျွန်မနိုင်ငံခြားလုပ်ငန်းရှင်တွေကိုပေါ့နော်ဟိုဒီဇိုင်းတို့ဘာလို့ဆိုတော့ taste အမျိုးမျိုးရှိတာပေါ့
။
ဆိုလို့ရှိရင်ဟိုနိုင်ငံတကာလုပ်ငန်းရှင်တွေကိုယ်တိုင်ကြောက်စိမ်းလာဝယ်ပြီးလို့ရှိရင်ဒီမှာသူတို့ကိုယ်တိုင်ထုတ်လုပ်ပြီးတော့မှတော့သူတို့တင်ပို့ခြင်းနဲ့ဈေးကွက်ကိုတင်ပို့တာမျိုးပေါ့နော်အဲ့ဒါဆိုလို့ရှိရင်သူတို့ကကြောက်စိမ်းရရင်တုံးပဲဝယ်ပြီးပြန်သွားတာမဟုတ်ပဲねဒီမှာအောင်မှာဒီဇိုင်းလုပ်မယ်အဲပြီးလို့ရှိရင်ကွန်ပျူတာနဲ့ဒီဇိုင်းလုပ်မယ်ကွန်ပျူတာနဲ့ထုတ်လုပ်မယ်ပေါ့နော်အဲပြီးလို့ရှိရင်ဒီမှာလဲလုတ်တာကျွမ်းကျင်လုတ်တာမွေးထုတ်မယ်အဲဆိုလို့ရှိရင်ခုနကလို3သိန်းတန်နေပြီးတော့မှ5သိန်းတန်ဖြစ်နိုင်တယ်ပေါ့နော
်အ
ဲဒီလိုတိုင်မျိုးမြင့်ထုတ်လုပ်ခြင်းတွေလုတ်အောင်မှာဖြစ်ပါတယ်ရှင်အဲ့လိုလုတ်ရင်းနဲ့ကျမတို့မြန်မာကြောင်းမြတ်လုပ်ငန်းရှင်တွေအဲပြီးလို့ရှိရင်မြန်မာပြည်မှာရှိတဲ့လက်ဝတ်ရတနာထုတ်လုပ်တဲ့ပုံကိုယ်တွေအနေနဲ့လည်းလုပ်ငန်းတွေအနေနဲ့လည်းဒါနိုင်ငံတကာရဲ့ taste တွေပေါ့နော်နိုင်ငံတကာမှာရောင်းတန်းဝင်မဲ့ဈေးကွက်ဝင်တဲ့ပစ္စည်းတွေထုတ်လုပ်နိုင်အောင်ကျွန်တော်တော့တင်ကြားပြီးလို့ရှိရင်ပူးတွဲပြီးတော့မှတူတူလက်တွဲပြီးအလုပ်လုပ်ရမှာဖြစ်ပါလိမ့်ရှင်အဲ့ဒါကြောင့်မလို့အစိုးရအနေနဲ့ဒါဖြစ်နိုင်လားဆိုတော့စဉ်းစားကြည့်ရမှာပေါ့နော်သူတို့ဝယ်တဲ့ဝယ်တာရဲ့ပထမနှစ်နှစ်မှာသူတို့ဝယ်ထားတာရဲ့အဲ10ရာခိုင်နှုန်းဖြစ်စေ20ရာခိုင်နှုန်းဖြစ်စေကိုပြည်တွင်းမှာအချောတွေထုတ်လုပ်ပြီးပြည်တွင်းကနေပြည်ပကိုတင်ပို့ပါဆိုတာမျိုးပေါ့နော
်
အဲဒါမျိုးဥပဒေပြဋ္ဌာန်းလို့ရှိရင်ကိုဟိုသူတို့လည်း80ရာခိုင်နှုန်းကိုထုတ်လုပ်တဲ့နေရာမှာတဖြည်းဖြည်းရွှေ့လာတာမျိုးပေါ့နော
်ဟုတ်ကဲ့
ဆိုလို့ရှိရင်တဖြည်းဖြည်းပြည်တွင်းကိုရွှေ့ရွှေ့လာတာမျိုးပေါ့နော်တံမိုးမြင့်ထုတ်လုပ်ခြင်းလုပ်ငန်းနေရာတဖြည်းဖြည်းပြည်တွင်းကိုရွှေ့ရွှေ့လာတာမျိုးကိုကျွန်တော်တို့ဒီလိုဥပဒေမျိုးပြဋ္ဌာန်းတဲ့နေလို့ယူဆပါတယ်ရှင်
ဆိုတော့ဒီကြောင်းမြဲအချောတဲ့ပေါ့နော်အချောတဲ့မဟုတ်ရင်တောင်မှတစိမ့်တစ်ပိုင်းအချောတဲ့မျိုးဖြစ်အောင်ဆိုတာကဒါကြောင်းမြဲလောကမှာအခုမှဟုတ်ဟိုးအရင်ကတည်းကဒါမျိုးစိတ်ကူးမျိုးရှိခဲ့ကြတယ်ပြောခဲ့ကြတယ်ပေါ့နော်ဆိုတော့ဒီအစိုးရအဆက်ဆက်ဒီလိုလုပ်ဖို့မဖြစ်နိုင်ခဲ့တာရဲ့အဓိကအခက်အခဲက ဘာပါလဲရှင်ဒေါက်တာသက်သက်ခိုင်ဘာတွေ့ပါလဲရှင
်အဓိကအခက်ခဲရတော့ဒီတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုခြုံငုံသုံးသပ်တာပေါ့နော
်ဟုတ်ကဲ့
ပြီးလို့ရှင် economy နဲ့ပတ်သက်တဲ့ vision ပေါ့ရှင်ကျွန်တော်တို့တိုင်းပြည်ကအခုအချိန်ကနေစပြီးနောက်10နှစ်15နှစ်အနည်း20မှာဘလို့စီးပွားရေးမျိုးတည်ထောင်မယ်ဆိုတဲ့ဟာပေါ့နော
်ဟုတ်ကဲ့ပါရှင်ပြည်သူ့လွှတ်တော်မှဒေါက်တာသက်သက်ခိုင်အထူးပဲကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကမ္ဘာကျော်ပတိကားတဲ့ကမိုနာလီဇာဟာသူ့ရဲ့ဗဟေလိဇန်နဲ့ညှို့ပြုံးတဲ့အမှုပညာချစ်သူတွေကိုထပ်ပြီးတော့ဖန်ဆောင်လိုက်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ပိတ်ထားခဲ့ရတဲ့လူပြားတိုင်းတနင်္လာနေ့ကပြန်ဖွင့်လိုက်ပြီဆိုတော့ဒီကမ္ဘာအကျော်ကြားဆောင်ပုံတို့ပကြီကားကလည်းပြည်သက်တွေကြီးဖို့တခါပြန်ပြီးချိတ်ဆွဲပြသထားတာဖြစ်ပါတယ်။ပြည်သက်နိုင်ငံပါရီမြို့တော်ကလူပြားတိုင်းကိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကြောင့်လေးလကြာပိတ်ထားခဲ့ရပြီးမှအခုပြန်ဖွင့်တာဖြစ်ပါတယ်။ပကြီဆရာကြီးဒါဗင်ချီရဲ့ကမ္ဘာကျော်လက်ရာမိုနာလီဇာပကြီကားကိုကြည့်ချင်သူတွေအနေနဲ့လက်မှတ်ကြိုတင်ယူထားရပြီးတော့နှာခေါင်းစည်းတစ်ချိန်လုံးဝတ်ဆင်ထားရမှာဖြစ်ပါတယ်။အကျယ်ဝန်း2မီတာ45000ကျော်အကျယ်ရှိတဲ့ပိုရှင်းအောင်ပြောရရင်တော့တက်နစ်ကစားကွင်းပေါင်း230အကျယ်ဝန်းစာရှိတဲ့ဒီလူပြားရဲ့80ရာခိုင်နှုန်းကိုအများပြည်သူတွေအတွက်ပြန်ဖွင့်လှစ်ထားတာဖြစ်ပြီးတော့လူပြားတွေမှာစုဆောင်ထားတဲ့အမှုပညာလက်ရာပေါင်း3000လောက်ကိုအမှုပညာမျက်နှာသူတွေကြည့်ရှုခံစားနိုင်တာပါ။ကမ္ဘာမှာအဲလာအများဆုံးဒီပြားရိုက်ကိုလာရောက်လည်ပတ်သူအများစုကတော့အမေရိကန်ပြည်သူစုကအများဆုံးနဲ့တခြားကမ္ဘာနိုင်ငံအသီးသီးကဖြစ်ပါတယ်။ဥရောပသမဂ္ဂနိုင်ငံတွေအနေနဲ့သူတို့နေဆက်ပိတ်ထားတာတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်နေပေမဲ့အခုတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရမှုအများဆုံးနိုင်ငံကအမေရိကန်ပြည်သူစုဖြစ်နေတာကြောင့်ပြည်သက်အပါအဝင်ဥရောပသမဂ္ဂနိုင်ငံတွေထဲကိုအမေရိကန်နိုင်ငံသားတွေဝင်ခွင့်မရသေးပါဘူး။ဒါကြောင့်မလို့လူပြားလိုက်တာဝန်ရှိသူတွေကတော့ပါရီဒေတာတဝိုက်ပါဝင်အနီးပတ်ဝန်းကျင်ကဧည့်သည်တွေပဲလာရောက်ကြမယ်လို့မျှော်လင့်ထားပြီးတော့အရင်ကထက်ဆိုင်တော့ဧည့်သည်အရေးအတွက်တိတိတသားကိုကြာစင်းသွားမယ့်အခြေအနေကိုသူတို့ကခံမှန်းထားပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ဘေးမဖြစ်ခင်ကဆိုရင်ဧည့်ကြတဲ့နေရာဒီကာလတွေမှာတစ်နေ့တစ်နေ့ကိုဧည့်သည်အရေးအတွက် 9000 လောက်ထိတောင်လာရတာပါ။အခုတော့တစ်နေ့ကိုဧည့်သည် 8000 လောက်လာရောက်ဖို့ခံမှန်းထားတယ်လို့ပြားလိုက်တာဝန်ရှိသူတွေကပြောပါတယ်။တဲ့နိုင်ငံမှာပဲနှစ်စဉ်ကျင်းပနေကြပါရီဖက်ရှင်သတင်းဘက်ကတော့ VIP တွေနာမည်ကျော်တွေကိုမတွေ့ရသလိုဓာတ်ပုံတစ်ဖက်ဖြဲရိုက်မဲ့ပါပါရော်စီဓာတ်ပုံဆရာတွေလည်းမတွေ့ရပါဘူးပါရီမျိုးကနာမည်ကျော်ရှောင်းစလီစီလမ်းမကြီးပေါ်မှာတည်ရှိတဲ့ဂွန်ပါလီရဲ့ခန်းမမှာကျင်းပနေကြ Chanel တစ်စိတ် Fashion Show အစားဒီနှစ်တော့ဆွီဒင်နိုင်ငံကဓာတ်ပုံဆရာ Fashion Director Mikael Jensen ဖန်တီးထုတ်လုပ်တဲ့ရုပ်ရှင်ကားတစ်ခုနဲ့သူတို့ရဲ့ Sound Fashion လက်ရာတွေကို Chanel ကပြသခဲ့ပါတယ်ပါရီမျိုးတော်ကလူပက်လက်စ်ညကာဝဲယုံကထွက်လာမဲ့ fine fashion style နဲ့မင်းသမီးလေးကိုစိတ်ကူးရမှာပုံဖော်ခန်းစားကြည့်ပြီးတော့ဒီဇိုင်နာယာရှင်နီဗီယာကဒီဆောင်း Chanel fashion ကိုဖန်တီးထားပါတယ်လို့ Chanel ရဲ့ကြီးညာချက်မှာပြောထားပါတယ်။သူ့ရဲ့အရင် Chanel designer ဖြစ်တဲ့ Carla Gaffin နဲ့သူကျင်လေတဲ့အတိုင်းဝိုင်းတွေက fashion ဝတ်အစားတွေကိုလိုရာထက်ပို့ပြီးတော့မှဆင်မြန်းထားတဲ့ဆန်းဆန်းပြပြယူနဲ့နဲ့အဆင့်ထိရောက်တဲ့အမျိုးသမီးတွေရဲ့ပုံရိပ်ကိုအခု fashion ဖန်တီးမှုတွေမှာတွေ့နိုင်ပါတယ်။ဒီ sound fashion ဖန်တီးမှုမှာစုစုပေါင်းအထည်30ရှိပြီးတော့ Chanel ရဲ့အမှတ်အသားဖြစ်တဲ့သုံးွေတက်ကလပ်ဝစ်ဆုံတို့နဲ့ပေါင်းပြီးရှိကပန်းနဲ့ ladies skirt ဒီလိုမျိုး fashion ဝစ်ဆုံတွေကိုတွေ့ရမှာပါ။ရှိရှိဖဖကြနေတဲ့ခေါင်းဝင်တွေကနန်းဆန်တဲ့ခေတ်ခါကိုပြန်ပြောင်းအောင်ွေဝဲဖြစ်တဲ့သူကဂျာမန်ပကြီကားတွေကိုစိတ်ထဲမှာပုံဖော်ပြီးတော့ဒီဝစ်ဆုံကိုဖန်တီးထားပါတယ်လို့ဒီဇိုင်နာ VX ကပြောပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ပြန့်နေတဲ့အချိန်ကာလမှာfashion သတင်းဘက်ကအရင်ကလိုမကျင်းပနိုင်တာကြောင့် fashion တစိတ်တွေအနေနဲ့သူတို့ရဲ့မိတ်တွေမပြတ်ရလေအောင်လို့ online ပြသမှုတွေကနေဆွဲဆောင်ဖို့မျိုးစုံစူးစမ်းကြရတာဖြစ်ပါလေရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီသတင်းပါရှုဖနာလို့အဓိပ္ပာယ်ရတဲ့ဝဟယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to fill someone's shoes
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to fill to fill ကဖြေဖို့ some one apostrophe s someone's ကလူတူတယောက်ရဲ့S-H-O-E-S, shoes ga, pana, so ro, sa kwai tun ye, lung kao, tebe ga, ludu udiyao ye, pana gu, pi bu bo. Idiom tebe ga ro, chimaru mima ma, ludu uye, chi ya gu, lai ni nai aon, ludu uye, chi ya gu, mi nai aon, lo po ne, sin du de, lu suya ma ba. Di dong gu, maja di mi ga be, tong doa du ga ro, Amerika nai gan jai, winji di, pi la du, John Gary ba be. Tu ya du le kan zi nga,သူရှိကနိုင်ငံခြားရေးဝန်ကြီးဖြစ်မှုထမ်းခဲ့သူဟီလရီကင်တင်ရဲ့စွမ်းဆောင်ချက်တွေကမ္ဘာပေါ်မှာလူတွေအားကြဆုံးပုဂ္ဂိုလ်တွေစီးရင်ထဲမှာပါဝင်သူတဦးရဲ့ချီရာကိုလိုက်မိနိုင်ဖို့သူအတော်လေးကြိုးစားရမှာဖြစ်တယ်ဆိုပြီးတော့ John Kerry က I have big heels to fill ဆိုပြီးတော့ idiom ကိုတင်စားသုံးသွားတာပဲဖြစ်ပါတယ်ဒီနေရာမှာသူက shoes အစား H-E-E-L-S heels ဆိုတဲ့ခြေဖနောက်တွေလို့အဓိပ္ပာယ်ရတဲ့ဝဟဟာယကိုဖလေပြီးသုံးသွားတာဖြစ်ပါတယ်အတိတ်ဘယ်ကတော့အတူတူပါပဲဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းအုပ်စီရအသစ်ကတော့ကျောင်းအုပ်စီရဟောင်းရဲ့ချီရကိုလိုက်မိနိုင်ဖို့အတော်လေးကြိုးစားရအောင်မေကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်ရှင်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကုဆလေတင်ပြပြီးမှာကတော့
Goody Two Shoes
ဖြစ်ပါတယ်စာလုံးပေါင်းကGOODI goody ကGOOD good ကောင်းတယ်လို့အဓိပ္ပာယ်ရတဲ့ဝဟယကဆင်းသက်လာပြီးဒီနေရာမှာနာမဝိသေသန adjective ဖြစ်အသုံးပြုထားတာဖြစ်ပါတယ် TWO2 ကနယံ SHOE shoes ကဖနတ်ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကောင်းတဲ့ဖနတ်နယံပေါ့ဒီအသုံးကတော့1965ခုကကလေးပုံရင်းဖြစ်တဲ့ The History of Little Goody Two Shoes ကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီပုံရင်းကိုစာရေးဆရာ Oliver Goldsmith ရေးသားခဲ့တယ်လို့တချို့ကဆိုပါတယ်။ Goody Two Shoes ဆိုတဲ့အမည်ကိုမိဘမဲ့ဖြစ်တဲ့ Marjorie Meanwell ဆိုတဲ့မိန်းကလေးတူကိုစာရေးဆရာကအမည်ပေးခဲ့တာပါ။အဲ့ဒီမိန်းကလေးဟာတိတ်ကိုဆင်းရဲပြီးသူ့တသက်မှာဖနက်တရားမဲရှိလေတော့တနေ့ကျချမ်းသာတဲ့လူကြီးတူကသူ့ကိုနောက်ထပ်ဖနက်တရံလာပေးတဲ့အခါမှာသူ့အနေနဲ့ဝင်းတာလွန်းလို့သူ့မှာဖနက်နှရံရှိတယ်ဆိုပြီးတော့ဘဲသူလာလာတဖွားဖွားနဲ့ပြောဆိုနေရကနေသူ့ကို Miss Goody Two Shoes ရဲ့လို့တင်စားခေါ်လာတာဖြစ်ပါတယ်။ပုံမြင်ထဲမှာသူဟာကြီးလာတဲ့အခါမှာဆီယာမတူဖြစ်ပြီးတော့နောက်ပိုင်းမှာချမ်းသာတဲ့မူဆိုးဘုတူနဲ့လက်ထပ်ရာကသူ့ဘဝရှိကကောင်းကျိုးပေးကြတာလည်းဖြစ်ပါတယ်။ဒါကြောင့်လဲကလေးတွေပုံမြင်ထုံးစံရသင်ကန်းစာယူဖို့ကကောင်းတာလုပ်လို့ရှိလို့ရှိရင်ကောင်းတာဖြစ်မယ်ဆိုတဲ့သဘောပါ။ဒါကြောင့်မလို့ Miss Goody Two Shoes ရဲ့ idiom အသေးပေကိုပြောရရင်တော့ကျမတို့မြန်မာမှာတော့သူတော်ကောင်းပေါ့ရှင်။တနည်းအားဖြင့်မကောင်းတာကိုမလုပ်တဲ့လူပေါ့။ဒီအသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary is too much of a goody two shoes to skip school and have fun with friends
မယ်ရီဟာကြောင်ပြီးပြီးသူ့တငယ်ချင်းတွေနဲ့အပျော်အပါထွက်ရလောက်အောင်တော့မဟုတ်တာလုပ်မဲ့လူစားမျိုးမဟုတ်ပါဘူးလို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Mary is too much of a goody two shoes to skip school and have fun with friends
ခုနောက်ဆုံးတင်ပြပေးမှာကတော့
The shoe is on the other foot
ဖြစ်ပါတယ်စာလုံးပေါင်းက the shoe the shoe ကဖနာ is ကဖြစ်တာရှိတာ on on ကအပေါ်မှာ the the o t h e r the other ကနောက်တစ်ဖက် f o o t foot ကခြေတော်ဆိုတော့စပိုက်ခွန်ရဲ့လုံးောက်အသေးပေကတော့ဖနာအနေနဲ့ဟိုဘက်ဖနာကဒီဘက်ခြေတော်မှာရောက်နေတဲ့သဘောမျိုးဖြစ်ပါတယ်idiom ဆိုရဲသူ့ဘိုက်ဒီပေကတော့နေရာဒါမှမဟုတ်အခြေအနေဟာအရင်ကနေမတူပဲပြောင်းတာကိုဆိုလိုပါတယ်ကျမတို့မြန်မာမှာတော့ငပြန်တလဲဘုံလုံးတလဲဆိုတဲ့စကားပုံမျိုးလို့ပေါ့ရှင်တချိန်ကအောက်မှာရောက်နေတဲ့လူကနောက်ကျတော့အပေါ်မှာရောက်နေတဲ့သဘောမျိုးလို့ပေါ့ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I used to work for him as a reporter nowI've become the owner of the newspaper. So the shoe is on the other foot.
ကျွန်တော်ကအရင်ကသူ့အတွက်သတင်းတောက်လုပ်ဖူးခဲ့တယ်။ဒါပေမဲ့အခုတော့ကျွန်တော်ကသတင်းစာတိုက်ပိုင်ရှင်ဖြစ်လာတော့အခြေအနေကပြောင်းနေပြီပေါ့ဗျာလို့ထည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I used to work for him as a reporter. Now I've become the owner of the newspaper.So the shoe is on the other foot.
Tarashimya go di tadin ba shoe go che khan pi tin pya ka de idiom a thong dwi ga ro.
To fill someone's shoes. Goody two shoes. The shoe is on the other foot.
Do phit ja ba de. Naw tadin ba khu lo chi myo ma le naw tha idiom a thong dwi go set le tin pya pi u ma mu sao myo na sin ja ba shin.
UN မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့အင်ကာနစ်မနေ့ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ကမ္ဘာတစ်လွှားမှာ COVID-19 ကူးစက်မှုတိုးမြလာနေတာနဲ့အတူပဲအရင်ကပုံမှန်အခြေအနေမျိုးအနာဂတ်မှာပြန်ဖြစ်မလာနိုင်တော့ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းနှင်းလာနေမှာသတိပေးလိုက်ပါတယ်ကမ္ဘာတစ်လွှားမှာ COVID-19 ကူးစက်ခံရသူ73သန်းနီးပါးရှိပြီးသေဆုံးရသူက9,000နီးပါးကိုရောက်ရှိလာကြောင်း Johns Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာမှတ်တမ်းကဖော်ပြပါတယ်အမေရိကန်ပြည်ထောင်စုမှာ18နှစ်တာအတွင်းပထမဆုံးအကြိမ်ဖြစ်မဲ့ပြည်ထောင်စုအစိုးရရဲ့တည်တံ့ပြစ်ဒဏ်စီရင်မှုကိုကျင့်သုံးကွက်မြတ်ဖို့နိုင်ရီပိုင်းအလိုမှာပဲဖက်ဒရယ်တရားသူကြီးတူကတားမြစ်မိထုတ်လိုက်ပါတယ်။အခုလိုအပြစ်ပေးကွက်မြတ်မှုကိုတားမြစ်လိုက်တာကြောင့်လက်ရှိစေထိုးအဆုံးစီရင်မှုလုံထုံးလုံနည်းတွေနဲ့ပတ်သက်ပြီးဥပဒေကြောင့်အရာခြေပလျှောက်ထားခွင့်ရသွားစေမှာပါ။အမေရိကန်ပြည်ထောင်စုမှာအင်တာနက်အွန်လိုင်းကနေကြောင်းတက်မဲ့နိုင်ငံတကာကျောင်းသားတွေကိုနေထိုင်ခွင့်ဗီဇာထုတ်မပေးရေးအမေရိကန်အစိုးရရဲ့ညွှန်ကြားချက်ကို Harvard နဲ့ MIT တက္ကသိုလ်တွေရဲ့အမှုဖွင့်တိုင်ကြားချက်မှာတက္ကသိုလ်ပေါင်း200ကျော်ကလက်မှတ်ထိုးထောက်ခံချက်တင်သွင်းခဲ့ကြပါတယ်VOE ရဲ့အင်ကာနစ်မနေ့ခင်းအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာစီစဉ်ကိုမနေ့ခင်း၈နာရီကနေ၉နာရီအထိလိုင်းထိုမီတာ16 19 41တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ VOE အစီအစဉ်တွေကိုအပင်းနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမသင်္ကီးထိုက်ပါ။
This program has come to you from the Voice of America, Washington.